Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2023ခုနှစ်ဇန်နဝါရီလ3ရက်အင်္ဂါညပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လင်းနေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းက Radio အစီအစဉ်ကိုရုပ်တံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်တဲ့အစီအစဉ်ကိုလိုင်းဒိုမီတာ1925 32တို့အပြင်လိုင်းလက်မီတာ190 kilohertz 15653ညတို့ကနေဖမ်းယူနားဆင်နိုင်ပါရဲ့ရှင်
။အနေအခါသိကြင်ကြင်ကြပါစေကျွန်တော်တမောင်သားမှာဒီကနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေခင်ဗျ။ဗနာယင်းနဲ့စစ်ရေးအထောက်အကူပေးဖို့အတွက်ယူကရိန်းနဲ့ဥရောပသမဂ္ဂတို့ရဲ့ထိပ်သီးစည်းဝေးကို Kiev မှာဒီနေ့ကျင်းပပါတယ်။အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံကြားနျူကလ িয়ার အစီအစဉ်ပူးပေါင်းလေ့ကျင့်ဖို့စဉ်းစားထားတာမျိုးရှိတဲ့အကြောင်းအမေရိကန်ကညှင်းဆုပ်လိုက်ပါတယ်။ Republican အမတ်တွေရဲ့ခေါင်းဆောင် Kevin McCarthy ကအမေရိကန်အောက်လွှတ်တော်အသစ်ရဲ့ဥက္ကဋ္ဌနေရာအတွက်တစ်ပြေးနေပေမဲ့သဘောထားတင်းမာတဲ့ Conservative Party ရဲ့အမတ်တွေကြောင့်အခက်အခဲတွေရင်ဆိုင်နေရပါတယ်။အစရှိတဲ့အဲ့ဒီလိုသတင်းတွေနဲ့တခြားမြန်မာကမ္ဘာသတင်းတွေကိုမတ်အင်ဂျင်နဲ့ပဲကျွန်တော်တင်ပြကြပါပါ
။ကချင်လွတ်လပ်ရေးအဖွဲ့KIA ကိုဥက္ကဋ္ဌဘိုးချုပ်ကြီးအင်ဘန်လနေရာကိုဒီရပိုင်းအတွင်းမှာဒုဥက္ကဋ္ဌတက်လဲဖြစ်စစ်ဦးစီးချုပ်လဲဖြစ်တဲ့ဘိုးချုပ်ကြီးဂမ်ရှောင်ကယာယီတာဝန်ယူလိုက်ပါတယ်။ဘာကြောင့်လဲဆိုတာကိုတော့နောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါ။တခါကင်းပြင်းနဲ့ကြာရင်စိတ်ကြီးဘက်မှာစစ်ကောင်စီက3ရက်ဆက်တိုက်၄ချောင်းကနေပြစ်ခတ်တိုက်ခိုက်နေပါတယ်။
ကျွန်တော်တို့ဒီမှာဒါလေရင်နဲ့လက်ပစ်တဲ့ဒီလိုမျိုးစက်တိုက်ဒီစဉ်3ရက်ဖြစ်တယ်ဆိုတာဒါကျွန်တော်တို့ရဲ့နေရာမှာပတ်သမောက်ဆုံးခြင်းပဲ
ဒေတာကန်တူဗီဒီယိုကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံထုတ်လင်းမှာပါရှင်တခါစကိုင်းတိုင်းဒေတာကြီးကစစ်ကောင်စီနေမြေရှင်းလင်းနေတဲ့အခြေအနေနဲ့ရခိုင်ပြည်တွေကနောက်ဆုံးအခြေအနေတွေကိုလည်းကြားဖို့ရှိပါတယ်နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစီယာမညူညူလွင်ရဲ့နေရာပေါင်းစုံအကြောင်းစုံစတဲ့ကဏ္ဍတွေကိုထုတ်လင်းဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတီမောင်တန်းနဲ့အတူကျွန်မကပြောပြမှာပါရှင
်။ဗနာယင်းနဲ့စစ်ရေးအထောက်အကူပေးဖို့အတွက်ယူကရိန်းနဲ့ဥရောပသမဂ္ဂတို့ရဲ့ထိပ်သီးအစည်းအဝေးကိုယူကရိန်းနိုင်ငံကီးဗ်မြို့မှာဒီကနေ့ကျင်းပပါတယ်။ယူကရိန်းသမ္မတဇယ်လန်စကီဟာဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်နဲ့ဒီနေ့အတွက်ပထမဆုံးအကြိမ်ဖြစ်တယ်လီဖုန်းကနေစကားပြောခဲ့ကြတယ်လို့မနေ့ကထုတ်ပြန်ခဲ့တဲ့ယူကရိန်းသမ္မတရောထုတ်ပြန်ချက်ကဆိုပါတယ်ဒီကနေ့ကျင်းပတဲ့ထိပ်သီးညီလာခံကနေထွက်ပေါ်လာဖို့ပြောနေထားကြတဲ့ရလဒ်တွေအကြောင်းကိုဆွေးနွေးခဲ့ကြတယ်လို့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်တင်းတော်တဲ့လက်လက်တွေကိုထောက်ပံ့မှုခေါင်းဆောင်တယောက်ကဖုန်းပေါ်မှာဆွေးနွေးခဲ့ကြလို့အမေရိကန်ဒေါ်လာ19ဘီလီယံဗန်ဒိုင်းရဲ့အကူအညီပေးဖို့ကိစ္စကိုလည်းချိုးတင်ညှိနှိုင်းခဲ့ကြပါတယ်ဒီလအတွင်းမှာပဲဒစိမ့်ပိုင်းကိုပို့ပေးဖို့ယူကရိန်းသမ္မတဇယ်လန်စကီကတွန်းအားပေးခဲ့တယ်လို့ဆိုပါတယ်ယူကရိန်းနိုင်ငံရဲ့နေရာအများပြားကိုရုရှားကလေကြောင်းကနေ drone တွေနဲ့တိုက်ခိုက်နေတဲ့စစ်ရေးနောက်ခံအခြေအနေမှာဥရောပသမဂ္ဂနဲ့ယူကရိန်းတို့ရဲ့ထိပ်သီးအစည်းအဝေးကိုကျင်းပတာဖြစ်ပါတယ်။ရုရှားဟာအီရန်တို့ drone တွေနဲ့ဒီထက်ပိုတိုက်ခိုက်လာနိုင်တယ်လို့ကာလရှည်ကြာစွာလဲတိုက်ခိုက်နိုင်တယ်လို့ယူကရိန်းသမ္မတဇယ်လန်စကီကမနေ့တနင်္လာနေ့ညဗီဒီယိုမိန့်ခွန်းမှာသတိပေးလိုက်ပါတယ်။ရုရှားကထိန်းချုပ်ထားတဲ့ယူကရိန်းရဲ့ Donetsk data Makivka News စစ်စခန်းကိုစနေနေ့ကယူကရိန်းကဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အတွက်ရုရှားစစ်သား63ယောက်သေဆုံးခဲ့ကြောင်းရုရှားကတင်းလာနေအစောပိုင်းမှာပြောလိုက်ပါတယ
်။အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံကြားစီရေးစီမံချက်ပူးတွဲလေ့ကျင့်မဲ့ဆွေးနွေးပွဲတွေကျင်းပပြီးကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတိုးချဲ့လှုပ်ဆောင်သွားဖို့စီစဉ်ထားတဲ့အကြောင်းအမေရိကန်အစိုးရထိပ်တန်းအရာရှိတဦးက VOA ကိုပြောပါတယ်။ဒါပေမဲ့လည်းနျူကလ িয়ার စီစဉ်ပူးပေါင်းလေ့ကျင့်ဖို့စီစဉ်ထားစင်စားထားတာမျိုးတော့မရှိတဲ့အကြောင်းညင်းဆိုပါရယ်အမေရိကန်နျူကလ িয়ার တပ်ဖွဲ့ရဲ့လုပ်ငန်းတွေမှာတောင်ကိုရီးယားနိုင်ငံရဲ့အခန်းကဏ္ဍကိုတိုးမြင့်ဖို့ရည်ရွယ်ပြီးဆွေးနွေးနေတဲ့အကြောင်းတောင်ကိုရီးယားသမ္မတယွန်ဆုကယိုကမနေ့ကတွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောဆိုခဲ့တာကြောင့်အမေရိကန်ပြည်ထောင်စုဘက်ကတုံ့ပြန်ချက်ထွက်လာတာပါဒီလိုပူးတွဲလေ့ကျင့်တာဟာနျူကလ িয়ার ပိုင်ဆိုင်မှုကိုမျှဝေတဲ့သဘောအထိတက်ရောက်မယ်လို့သူ့ဘက်ကညွှန်မှန်းထားတယ်လို့လည်းဆိုပါရယ်အမေရိကန်ထိပ်တန်းအရာရှိတဦး VOA American အတန်းကိုအင်္ဂါနေ့ညကအီးမေးလ်နဲ့ပေးပို့ရှင်းလင်းချက်မှာတော့အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားကြမှာမြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်အသုံးပြုတာအပအဝင်စီးရဲရဖြစ်လာနိုင်ခြေတွေကိုဟန်တာရေးပူးတွဲလေ့ကျင့်ဖို့အစင်းမြင့်ဆွေးနွေးပွဲတွေနဲ့နီးလန်းတွေရှာဖွေပြီးခိုင်ခိုင်မာမာလက်တွဲသွားမယ့်အကြောင်းကိုရေးသားထားပါတယ်ရှင
်ပြီးခဲ့တဲ့လွတ်တော်မှာအတိုက်ခံဖြစ်ခဲ့စဉ်တုန်းက Republican အမတ်များရဲ့ခေါင်းဆောင် Kevin McCarthy က ဩဂရနီယာအတွက်တစ်ပြေးနေပြီးမဲ့သဘောထားတင်မတဲ့ conservative အမတ်တွေကသူ့ခေါင်းဆောင်မှုကိုဆန့်ကျင်နေကြကြအောင်ခက်ခဲတွေရင်ဆိုင်နေရပါတယ်2022ခုနှစ်နိုဝင်ဘာလအတွင်းကျင်းပခဲ့တဲ့အမေရိကန်လွှတ်တော်ရွေးကောက်ပွဲမှာအနိုင်ရခဲ့ကြတဲ့လွှတ်တော်အမတ်တွေဒီကနေ့ဒီဇင်ဘာလ3ရက်နေ့မှာကြားသစ်စာချိန်ဆိုပြီးလွှတ်တော်အသစ်ကိုခေါ်ဆိုမှာဖြစ်ပါတယ်။ဒီလွှတ်တော်အသစ်မှာမျက်နှာသစ်အမတ်တွေကိုတွေ့ရမှာဖြစ်သလိုအောက်လွှတ်တော်ဥက္ကဋ္ဌတင်မြှောက်ဖို့အတွက်လွှတ်တော်မှာအမတ်နေရာအနည်းငယ်အသာစီးရထားတဲ့ Republican Party ကအုပ်စုအသီးသီးကြားမှာညှိနှိုင်းဆွေးနွေးနေကြပါတယ်။အောက်လွှတ်တော်မှာအမတ်435ယောက်ရှိတဲ့နဲ့ Republican က222ယောက် Democrat က213ယောက်ရရှိထားကြပါတယ်တွတ်တော်ဥက္ကဋ္ဌဖြစ်လာဖို့မစ္စတာမက်ကာတီအနေနဲ့အမတ်218ယောက်ရထောက်ခံမှုရဖို့လိုအပ်ပါတယ်ရီပပ်ဘလစ်ကန်အမတ်5ယောက်ကသူ့ကိုမထောက်ခံဘူးလို့ပြောထားကြတဲ့အတွက်မစ္စတာမက်ကာတီဥက္ကဋ္ဌဖြစ်ရေးအတွက်မရင်မရဖြစ်နေရတာပါပြီးခဲ့တဲ့လွှတ်တော်သက်သားမှာအမတ်တွေရဲ့ပြည်မြအသက်အရွယ်က58နှစ်ရှိပါတယ်ဒီလွှတ်တော်မှာတော့ဖလော်ရီဒါပြည်နယ်ကဒီမိုကရက်အမတ်မက်ချောဖရော့စ်ဟာအသက်25နှစ်ပဲရှိသေးတာမို့လူငယ်မျိုးဆက်သစ်တွေရဲ့အတန်ကိုကိုစားပြုနိုင်လားလို့မျှော်လင့်ထားကြပါတယ်အစ်စ်ရွေးကောက်တင်မြောက်ခံထားတဲ့အောက်လွှတ်တော်အမတ်မော်နီကာဒီလာခရုစ်ဟာတက်ဆက်ပြည်နယ်က Republican Party ရဲ့ပထမဦးဆုံးအမျိုးသမီးအမတ်ဖြစ်တဲ့ပြင်တောင်အမေရိကမျိုးနွယ်ဖြစ်တဲ့အတွက်စိတ်ဝင်စားစရာမျက်နှာသစ်တစ်ယောက်လည်းဖြစ်နေပါတယ
်။အီရန်မှာအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေစတင်ခဲ့တဲ့လေးလနီးပါးအတွင်းမှာဆန္ဒပြသူ916ဦးသေဆုံးခဲ့တယ်လို့ American Chase Site လူခွင့်ရေးစောင့်ကြည့်ဖွဲ့ကပြောပါရယ်သေဆုံးတဲ့အထက်ကလေးငယ်80လောက်ပါဝင်တယ်လို့လူခွင့်ရေးတက်ကြွလှုပ်ရှားမှုသတင်းဌာနဟာနာကတနင်္လာနေ့မှာပြောပါရယ်ဒီအဖွဲ့ရဲ့နောက်ဆုံးရဂိမ်းကနန်းတွေအရဆန္ဒပြပွဲတွေအတွင်းចောင်းသား689ဦးအပါအဝင်ဖမ်းဆီးခံရသူ19,000ကျော်ရှိနေပါတယ်ပြီးခဲ့တဲ့စက်တင်ဘာလအလယ်ပိုင်းကအီရန်မှာအသက်22နှစ်အရွယ်ကတ်လူမျိုးအမျိုးသမီးမာဆာအမနီကိုခေါင်းစည်းပေါ်ဝါခြုံရမဲ့စီကန်းကိုတိတိကျကျမလိုက်နာဘူးဆိုပြီးဘာသာရေးရဲတွေဖမ်းဆီးထားတဲ့အခြေတည်ဆုံးခဲ့တာကြောင့်နိုင်ငံတော်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်ရှင်
VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီကနေ့ညသတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်ဒီမိုကရေစီကြကြရွေးကောက်တင်မြှောက်ထားတဲ့ဒေါ်အောင်ဆန်းစုကြည်ကိုဥပဒေနဲ့အညီမဟုတ်ပဲနောက်ထပ်ထောင်ဒဏ်9နှစ်ထပ်မံချထားလိုက်တဲ့အတွက်ပြည်ထောင်စုနိုင်ငံကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်ဒီစီအကျဟာတရားဥပဒေစိုးမိုးရေးကိုနောက်ထပ်ထပ်ပြီးမထီမဲ့မြင်ပြုလိုက်တာဖြစ်သလိုပြည်သူလူထုရဲ့2020ရွေးကောက်ပွဲသဘောထားဆန္ဒကိုအလေးမထားပဲစော်ကားပြလိုက်တာဖြစ်တယ်လို့ပြည်ထောင်စုနိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့အကြက်တဲကိုဖြည့်ရှင်းမှုဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့တမိုင်းဝင်ခေါင်းဆောင်တွေအပါအဝင်ဒီမိုကရေစီအတိုက်ခံအားစုတွေပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတရကျင်းပဖို့လည်းပြင်သစ်နိုင်ငံကထပ်မံတောင်းဆိုလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2669 ကတောင်းဆိုထားခဲ့သလိုနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နိုင်ငံတော်သမ္မတကြီးဦးဝင်းမြင့်နဲ့ဖမ်းဆီးထားသူတွေအားလုံးကိုချွင်းချက်မရှိလွတ်ပေးပြီးမြန်မာလက်နက်ကိုင်တပ်ဖွဲ့တွေကအကြမ်းဖက်နေတာကိုချက်ချင်းရဆိုင်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်မြန်မာရေးအတွက်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နဲ့အာဆီယံအထူးကိုယ်စားလှယ်တွေရဲ့အားထုတ်မှုတွေကိုလည်းထောက်ခံတဲ့အကြောင်းပြည်ထောင်နိုင်ငံကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ
်။တရုတ်နိုင်ငံကနေလေကြောင်းလိုင်းကဝင်ရောက်လာတဲ့ခီးသည်တွေမှာ COVID-19 မျိုးကွဲသစ်တွေကူးစက်လာခြင်းရှိမရှိဘယ်လိုနည်းလမ်းတွေနဲ့စမ်းသပ်စစ်ဆေးကြမလဲဆိုတာ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေလာမယ့်ဗုဒ္ဓဖူးနေ့မှာညှိနှိုင်းအဖြေရှာကြမှာဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းပတ်တွေအတွင်းက EU အဖွဲ့ဝင်နိုင်ငံတွေတနိုင်ငံချင်းစီကနေသူတို့ရဲ့လှုပ်ဆောင်ချက်တွေကိုကြေညာပြီးတဲ့နောက်အခုလိုပူးပေါင်းဆောင်ရွက်မှုတွေပေါ်ဆောင်နိုင်ဖို့ကြိုးပမ်းလာကြတာပါအစစ်ဆေးမခံလို့တဲ့လေကြောင်းခီးတွေတွေရှိတဲ့အတွက်တရုတ်နိုင်ငံကလာတဲ့လေယာဉ်တွေကစွန့်ပစ်ရေဆိုးတွေကိုစမ်းသပ်စစ်ဆေးခြင်းအပြင် NDA ဖြစ်နိုင်ခြေရှိတဲ့ COVID မျိုးကွဲဗီဇပိုးသစ်တွေကိုရှာဖွေနိုင်မဲ့တဲလွန်စားတွေရရှိနိုင်မယ်လို့ယူဆကြောင်းဘယ်ဂျီယံနိုင်ငံကမနေ့တနင်္လာနေ့နှောင်းပိုင်းတုန်းကပြောပါရယ်တကယ်လို့ EU ဥရောပနိုင်ငံတွေစီလာမယ်ဆိုရင် COVID ကူးစက်မှုရှိမရှိဆိုတာအရင်ဆုံးစမ်းသပ်ရမယ်လို့ EU နိုင်ငံတွေအားလုံးကတညီတညွတ်ထဲပြောနိုင်ကြရင်တော့အကောင်းဆုံးပဲလို့လေ VRT Network သတင်းဌာနကိုဘယ်ဂျီယံကျန်းမာရေးဝန်ကြီးကပြောပါရယ်ရှင်
တရုတ်ခီးသွားတွေအတွက် COVID-19 စမ်းသပ်မှုလိုအပ်ချက်အသစ်တွေကိုနိုင်ငံတော်တော်များများကချမှတ်နေတဲ့ပေါ်တရုတ်နိုင်ငံကကန့်ကွက်လိုက်ပါတယ်။အခုလိုကာသတ်ချက်တွေကသိပ္ပံနည်းလမ်းမကျဘူးလို့တရုတ်ကပြောသလိုသူတို့အနေနဲ့လည်းအပြန်အလှန်တုံ့ပြန်လှုပ်ဆောင်နိုင်တယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရမောင်နင်းကသတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။တရုတ်နိုင်ငံမှာ COVID ကူးစက်မှုပြန်မြင့်တက်နေပြီးတော့ကူးစက်မှုအချက်လက်တွေနဲ့ပတ်သက်လို့ပွင့်လင်းမြေသားမှုမရှိတဲ့အတွက်တခြားနိုင်ငံတွေကတရုတ်ကိုအပြစ်တွေပြောဆိုနေကြတာပါ။တရုတ်နိုင်ငံကလေကြောင်းခရီးနဲ့လာရောက်သူတွေကိုကိုဗစ်ကိရှင်းကြောင့်အထောက်အထားတွေပြသဖို့လိုတယ်လို့အမေရိကန်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးစင်တာ CDC ကပြီးခဲ့တဲ့သတင်းပတ်ကကြေညာထားခဲ့ပါတယ်။ကိုဗစ်ကူးစက်မှုနဲ့ virus မျိုးဗီဇဆရာပြောင်းလဲမှုကိုစောင့်ကြည့်ထိန်းချုပ်ဖို့တရုတ်ရဲ့ကိန်းဂဏအချက်လက်တွေကဘလို့လောက်တယ်လို့ပွင့်လင်းမြင်သာမှုမရှိဘူးလို့ CDC ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်
။ဘရာဇီးနိုင်ငံကကဘာကျော်ဘောလုံးကျော်မော်ပီလီရဲ့ဇာပနာကိုသူ့ရဲ့မွေးရမြေစန်တိုစ်မှာဒီကနေ့ကျင်းပပြီးတော့စန်တိုစ်မြို့အာဘနိုကယ်ဒရာအာကစားကွင်းမှာလူတွေတန်းစီပြီးနောက်ဆုံးနှုတ်ဆက်ဂါဝရပြုကြရပါတယ်ဒီကနေ့စန်တိုစ်မြို့ထဲမှာလည်းပီတီရဲ့ခေါင်းတလားကိုလှည့်လည်ပြီးရင်တည်သက်နေရမှာမြေမြုပ်တင်းကြုံမှာပါဇာပနာအခမ်းအနားကို FIFA ကမ္ဘာဖလားအဖွဲ့ချုပ်ဥက္ကဋ္ဌအပါအဝင်တောင်အမေရိကဘောလုံးအဖွဲ့ချုပ်ကတာဝန်ရှိသူတွေထင်ရှားတဲ့အားကစားသမားတွေတက်ရောက်ကြပါတယ်အသက်82နှစ်ရှိနေပြီဖြစ်တဲ့ပီလီဟာဥမာကြီးကင်ဆာရောဂါနဲ့ပြီးခဲ့တဲ့နိုဝင်ဘာလကစပြီးဆေးရုံတက်ကုသမှုခံယူနေခဲ့ရာကနေကြာသပတေးနေ့ကကွဲလွန်သွားခဲ့တာပါပီလီဟာဘရာဇီးဘောလုံးအသင်းအတွက်ကမ္ဘာဖလားစု3ချိန်ရအောင်ကစားပေးခဲ့သူလည်းဖြစ်ပါတယ်အသက်15နှစ်အရွယ်မှာဘရာဇီးကဆန်တိုစ်ကလပ်အသင်းမှာစတင်ကစားခဲ့ပြီးနောက်တစ်နှစ်မှာပဲနိုင်ငံလက်ရွေးစင်အသင်းမှာရွေးချယ်ခံခဲ့ရပါတယ်အသက်18နှစ်အရွယ်မှာအသက်အငယ်ဆုံးဘောလုံးသမားအဖြစ်ကမ္ဘာဖလားဘောလုံးပွဲတွေမှာပါဝင်ကစားခွင့်ရခဲ့သူဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့အင်ကာညချမ်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကျမတို့အခုထုတ်လွှင့်နေတဲ့အစီအစဉ်ကို Facebook စာမျက်နှာနဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြပါရရှင်။အခုတော့ကျမတို့ဒီသတင်းပေးပို့ချက်တွေကိုစတင်ထုတ်လွှင့်မှာပါ။ကချင်လွတ်လပ်ရေးအဖွဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လနေရာကိုဒီရက်ပိုင်းအတွင်းမှာဥက္ကဋ္ဌတစ်လဲဖြစ်စီဦးစီးချုပ်လဲဖြစ်တဲ့ဗိုလ်ချုပ်ကြီးဂမ်ရှောင်းကတာဝန်ယူလိုက်ပါတယ်ဒီလိုတာဝန်လွှဲပြောင်းတာဟာယာယီတာဖြစ်ပြီးဗိုလ်ချုပ်ကြီးအင်ဘန်လာရဲ့ကျန်းမာရေးအခြေအနေကြောင့်ဖြစ်တယ်လို့လဲ KIO နဲ့နှိဆက်တဲ့အတိုင်းဝိုင်းက VOA ကိုပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတာကိုကိုသိန်းထိုင်ဦးကပြောပြမှာပါရှင
် KIO ရဲ့ထေဘဲခေါင်းဆောင်နေရာဖြစ်တဲ့ဥက္ကဋ္ဌနေရာပြောင်းလဲကိုဒီလနေ့ရက်နေ့ကစတင်ခဲ့တာဖြစ်ပါတယ် KIO ဥက္ကဋ္ဌပြောင်းလဲတဲ့ပတ်သက်ပြီးကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဟောင်းဦးကွန်ကရအောင်ခန်းကအခုလိုပြောပါတယ်စီဦးစီးချုပ်ဗိုလ်ချုပ်ကြီးကန်ရှောင်းကဥက္ကဋ္ဌနေရာယာယီတာဝန်ယူထားတဲ့အတွက်စီဦးစီးချုပ်နေရာကိုဒုစီဦးစီးချုပ်ဖြစ်သူဒုဗိုလ်ချုပ်ကြီးခေါင်လုံးကတာဝန်ယူထားတယ်လို့ဥကွန်ကရအောင်ခန်းကပြောပါတယ်
။ကွာကတော့ထွက်နေပြီ။ဒီအမိတ်မိတ်ကတော့ထွက်နေပြီ။အဲ့ဒီဟာကတော့ CS ဒုဥက္ကဋ္ဌဖြစ်တယ်။ဒီကအခုဥက္ကဋ္ဌတွေနဲ့ယာယီတာဝန်ယူထားတဲ့ CS ကိုဒီခေါင်းကန်ရှောင်းအမိတ်ကကြည့်ရောရောကျမ်းမန်းတို့တာဝန်ယူရဲအခုဒါပြီးမှ CS ကိုကျတော့ခေါင်းလုံးကိုတာဝန်ပေးပါတယ
်ဒီလို KIO KIA ထိပ်ပိုင်းရာသူပြောင်းလဲတဲ့ပတ်သက်ပြီးကချင်ဘာသာနဲ့ထုတ်ပြန်တဲ့အမိန့်စာဟာ online ဒီမှာလည်းပြန့်တက်နေပါလေလက်ရှိရာယောဂရတာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးဂန်ရှောင်းဟာအရင်ကကချင်လွမြောက်ရေးတပ်မတော် KIA ရဲ့စီဦးစီးချုပ်တာဝန်ယူခဲ့ပြီးဗိုလ်ချုပ်ခေါင်းလုံးကတော့ဒုစီဦးစီးချုပ်တည်းဖြစ်တာဝန်ယူခဲ့တာဖြစ်ပါလေ။ဥက္ကဋ္ဌရအောင်ခန်းကတော့ KIO ထိပ်ပိုင်းခေါင်းဆောင်ပြောင်းလဲဟာစီစဉ်ပြီးမှဆောင်ရွက်တာဖြစ်နိုင်ကြောင်းသုံးသပ်ပြီးဗိုလ်ချုပ်ကြီးအင်ဘန်လာအနေနဲ့လည်းဆက်လက်ပြီးတာဝန်ယူမှုရှိနိုင်တဲ့အကြောင်းသုံးသပ်ပါလေ
။ဒါဗိုလ်ချုပ်ဘန်လာကတော့တခြားလူတွေနဲ့မျိုးတူရပြုစီပါတော့ဆန္ဒလည်းရှိပုံရတယ်။ဒါကြောင့်ဒီမှာအခုအတင်ကူးကြောင်းတဲ့ပုံစံမျိုးတွေပဲသူတို့ဒီရီ change တဲ့ပုံစံမျိုးဖြစ်တဲ့ပုံစံကျွန်တော်ကလည်းသုံးသပ်ပါတယ်။ဘုချုပ်ဘန်လာရိုးနဲ့ဒီဘာအကုန်လုံးတာဝန်ကြီးပေါ်မှုကတာဝန်ကြီးလက်အပိုင်းတို့ပဲကျွန်တော်ကဒီလိုပဲညီပါလေ
KIO နဲ့ဒီဆက်သူတွေကတော့ KIO ရဲ့ဥက္ကဋ္ဌဘုချုပ်ကြီးအင်ဘန်လာကျမ်းမာရေးအတွက်ရေရှည်စေကူတာမှုခံယူရမှာဖြစ်တာကြောင့် ဒီဩဂရဒင်းနဲ့စီဦးစီးချုပ်ဖြစ်တဲ့ဗိုလ်ချုပ်ကြီးဂန်ရှောင်းကိုယာယီလွှဲပြောင်းပေးရထားတာဖြစ်ကြောင်းပြောဆိုပါတယ်ဗိုလ်ချုပ်ကြီးအင်ဘန်လကချင်လွှဲပြောင်းရေးကောင်စီ GIA ဥက္ကဋ္ဌအဖြစ်တာဝန်ယူထားတာဖြစ်တဲ့အတွက်ဗိုလ်ချုပ်ကြီးဂန်ရှောင်းကိုတာဝန်လွှဲပြောင်းပေးရထားတာရှိမရှိတော့မသိရသေးပါဘူးဒီလို GIA GIA ထိပ်ပိုင်းယာဒူအပြောင်းလဲနဲ့ပတ်သက်ပြီး GIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကိုမေးမြန်းမှုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးကချင်ဒေါ်လာရေးအဖွဲ့ရဲ့နိုင်ငံရေးဦးဆောင်ပါတီဖြစ်တဲ့ GIO ကို1960ခုနှစ်အောက်တိုဘာလမှာစတင်ဖွဲ့စည်းခဲ့ပြီးလက်နက်ကင်တပ်ဖြစ်တဲ့ GIO ကို1960ခုနှစ်ဖေဖော်ဝါရီလမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။အုပ်ချုပ်ရေးဘိုင်းတွေအတွက်တော့ကချင်လွတ်မြောက်ရေးကောင်စီ KIC ကိုဖွဲ့စည်းတတ်ပြီး GIO ဟာအမြင့်ဆုံးအာဏာပိုင်ဖွဲ့စည်းလည်းဖြစ်ပါတယ်ခင်ဗျာ
။ကုသိန်းထိုင်ဦးပြောပြသွားတာပါ။အင်္ဂါညချမ်း VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ KMP နဲ့ကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုပြောပြမှာပါရှင်။ကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်တောင်စွန်းကျေးရွာမှာ3ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ရောလေကြောင်းကားနဲ့ပါအုံပြူတိုက်ခိုက်နေပါတယ်။ဒါနဲ့ပတ်သက်လို့သတင်းပေးပို့ထားတော့ကိုရောကိုအောင်ကပြောပြမှာပါရှင်
။ကြာအင်းစိတ်ကြီးတောင်စွန်းကျေးရွာအနီးမှာနှစ်တကူ12နာရီကျော်လောက်ကစပြီးဇန်နဝါရီ3ရက်ဒီနေ့အထိ3ရက်ဆက်တိုက်တိုက်ပွဲပြင်းထန်ဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးအပြင်လေကြောင်းပါအုံပြူပြီးပြင်းပြင်းထန်ထန်တိုက်ခိုက်နေတာကြောင့်နေအိမ်တွေပျက်စီးမှုရှိတယ်လို့ဒေသခံတွေလည်းအသက်ဘေးလွတ်အောင်တင်းရှောင်နေကြပါတယ်။အခုလိုပြင်းပြင်းထန်ထန်တိုက်ခိုက်မှုဟာအာဏာသိမ်းပြီးတကြိမ်ဖြစ်ပြီးတဲ့နောက်ဒုတိယအကြိမ်အဆိုးဆုံးဖြစ်တယ်လို့ဒေသခံကြေးရွာသားတဦးက VOA ကိုပြောပါတယ်။
ဒီငါတော့နေ့တိုင်းဖြစ်တယ်ဒါပေမဲ့အနိုင်ကြပေါ့ဆက်တရရလို့ကတော့မဟုတ်ဘူးဆက်တရရလို့ကတော့ဖြစ်စဉ်ဖြစ်တဲ့နေ့မနက်ပိုင်းကနေအဲ့ဒါကတော့ဆက်တာဖြစ်တယ်အခုနောက်ပိုင်းမှာကျတော့သူကနှစ်နိုင်ကြားတစ်နိုင်ကြားသုံးနိုင်ကြားသူအဲ့လိုမျိုးလာပြီးတော့ဖြစ်တယ်ကျွန်တော်တို့တောင်စုံးမဆိုတာကအရင်ဒီအာနာသိမ့်ကြီးကလေးကတော့ဖြစ်ပူပါတယ်အခုကတောင်စုံးမက3ရက်3ညဖြစ်နေတဲ့ပုံမှာဒါကျေကျန်းတယ်လို့တော့ပြောလို့ရတယ်ပေါ့ကျွန်တော်တို့ဒီမှာဒါလေရင်နဲ့လက်ပစ်တယ်ဒီလိုမျိုးဆက်တိုက်ဒီစဉ်တော့ရဲ့ဖြစ်တဲ့ဆိုတာဒါကျွန်တော်တို့ရဲ့နေရာမှာပထမဆုံးချိန်ပဲ
လေကြောင်းတိုက်ခိုက်မှုကြောင့်အနန်းကွင်းရွာလွတ်ရှမ်းရွာစတဲ့တောင်စွန်းရွာရဲ့ပဝန်းကျင်ရွာတွေကကျေးရွာသားတွေဟာအသက်ပေးလွတ်ကင်းတဲ့နေရာအထိတင်းရှောင်နေကြတယ်လို့ဒေသခံတွေကပြောပါတယ
်တခါမှဒီလိုမျိုးမဖြစ်ဘူးတွေဘူးအခုမှဒါပထမဆုံးချိန်ဖြစ်တဲ့ဆိုတော့ဒါဆိုရင်တော့ရှိတယ်ပြီးတော့အခက်အခဲတွေကရှိတာဆိုတော့လေဒီအတင်းရရှောင်ရတဲ့လူတွေကလည်းစားဖို့တောက်ဖို့အခက်အခဲတွေတော့ရှိမယ်ပါပြောနေရင်ပြည့်စည်ဆုံးဆုံးတာဒီလည်းရှိကြတယ်ဆိုတော့လေဟိုစိုးရိမ်စရာတွေကတော့အများကြီးပေါ့နော်လက်ရှိကူဖြစ်နေတဲ့ပုံစံကိုသုံးသပ်ကြည့်ရမှဆိုတော့လေတင်းမာလာမဲ့အနေထားတော့လေရှိနေတယ်ပေါ့
တိုက်ပွဲဘယ်လိုဆက်ဖြစ်တယ်လဲဆိုတာတိတိချာချာမသိဘူးလို့ဆိုပါတယ်ဒေတာတွင်တိုင်းရင်သတင်းတွေမှာတော့တောင်စွန်းကျေးရွာဘုံကြီးကျောင်းပရဝံမှာစခန်းချနေထိုင်တဲ့စစ်ကောင်စီတပ်နဲ့ KNLA တိုင်းရင်16တို့အကြတိုက်ပွဲဖြစ်ပွားတာလို့ဖော်ပြကြပါတယ်ဒီအခြေအနေနဲ့ပတ်သက်လို့မေးမြန်းဖို့သက်ဆိုင်ရာ KNU တယင်းကိုရောစစ်ကောင်စီကိုပါဆက်သွယ်လို့မရပါဘူးစစ်ပြေးဒုက္ခသည်တွေအတွက်စားရေးတောက်ရေးဆေးဝါးဆောင်နဲ့အဝတ်အထည်စတဲ့အရေးပေါ်ပစ္စည်းတွေအလွန်များလိုအပ်နေကြတယ်လို့ပြောပါတယ်မနေ့ညနေပိုင်းမှာလဲဇီးပြူကုန်းရွာမှာလက်နက်ကြီးကျလို့ပျက်စီးမှုရှိတယ်လို့ဒေသခံတွေကြောက်လန့်လို့ဘေးလွတ်ရာကိုပြေးရှောင်ကြရတယ်လို့ရွာကန်တအူးကပြောပါတယ
်မနေ့ကညနေပိုင်းပေါ့လက်နက်ကြီးတွေနဲ့ကျလို့ပြေးကြတယ်အများကြီးပေါ့ဒီစီကုံဖျားကုံပေါ့အဲ့ဒီမှာစောက်ဦးမှာကြနောက်ပြီးတော့ဒုံတိုင်းရွာတဲ့အိမ်ရဲ့အနောက်ဘက်ခြမ်းနေကြလောဘခြမ်းမှာနေကြခိခတ်တန်ရတော့မရှိဘူးလူတွေကတော့နည်းနည်းဟိုအတန်ကြတော့ပြေးကြရှောင်ကြတာပျက်စီးမှုကတော့ခေါင်းမိုးတွေဖျားပြုတ်သွားတော့ရချီရင်းအဲ့အမိုးတွေပေါ့အဲ့ပျက်စီးတယ်ပေါ့
မွန်ကရင်နယ်ဆက်ဖြစ်တဲ့မူရုံမြို့နယ်အပစ်ရွာမှာအခြေဆိုင်တဲ့အမြောက်တက်318တရင်ကနေလှမ်းပစ်လာတာလို့ဆိုပါတယ်။ကြာရင်စေကြီးမြို့နယ်တွင်ကလက်တလောတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ကိုအောင်ပါရှင်။ကရင်ပြည်နယ်ကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုကြားပြီးရနောက်မှာတော့စကိုင်းတိုင်းဒေသကြီးဘက်မှာစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးအခြေအနေကိုပြောပြမှာပါ။စကိုင်းတိုင်းခင်ဦးမြို့နယ်အလဲရှိုးကျေးရွာမှာစစ်ကောင်စီတပ်တွေထွက်သွားပြီးတဲ့နောက်တေဆုံးနေတဲ့ရုပ်လောင်းရှစ်လောင်းကိုတွေ့ရှိရတယ်လို့မျက်မြင်တွေ့ရှိသူတွေက VOA ကိုပြောပါတယ်။ဂျပန်မျိုးနယ်တဲကကျေးရွာတွေမှာဆိုရင်လေစစ်ကောင်စီကဒီနယ်မြေရှင်းလင်းရေးလုပ်နေတာတစ်လနီးပါးရှိနေပြီးနေအိမ်3,000လောက်နီးပါးမီးလောင်ကျွမ်းခဲ့တယ်လို့အရက်သားတချို့လည်းဖမ်းဆီးတပ်ဖြတ်ခံရတယ်လို့အကူအညီပေးနေသူတွေကပြောပါတယ်။ခင်ဦးမျိုးနယ်နဲ့ဂျပန်မျိုးနယ်ဘက်ကအခြေအနေသတင်းပေးပို့ချက်ကိုတော့ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်။
စကိုင်းတန်းရွှေဘိုခရိုင်ခင်ဦးမြို့နယ်အလဲရှိုကျေးရွာကိုဒီဇင်ဘာ28ရက်နေ့အာယုံတက်ချိန်မှာရောက်ရှိလာပြီးနယ်မြေရှင်းလင်းရေးတွေလုပ်ခဲ့တာပါ2023ခုနှစ်ဇန်နဝါရီလ2ရက်စစ်ကောင်စီတပ်တွေကျေးရွာတွေကထွက်ခွာသွားချိန်မှာတိုက်ဆုံနေတဲ့ရုပ်အလောင်းတွေကိုတွေ့ရတယ်လို့မျက်မြင်တွေ့ရှိသူဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ
်အလောင်းတွေကမနေ့ကပြတ်တက်ထားခဲ့တဲ့ဟာတွေကတတော်ကိုရုပ်ပြက်စင်ပြက်လဲပုတ်ပွားနေပြီးရှစ်လောင်းပေါ့နော်အဲ့ဒါကတော့ပြတ်တက်ထားရတာပေါ့ကျွားပြေမှာထုတ်ပြတ်တက်ထားတဲ့ဟာတွေလည်းကျွန်တော်တို့ကပေါ့နော်ဒီစက်တွေရတော့တာပေါ့အခုတော့အဲဒီလက်ပိုင်းတွေပဲပေါ့နော်ကျွန်တော်အများကြီးတော့လူလက်ပိုင်းတွေပဲအဲဒီတယောက်ကိုပဲကျွန်တော်မြေမြုပ်ထားတဲ့ဇလောင်းကတော့အဖိုးရဲ့တယောက်အသက်ကျွန်တော်တို့80နဲ့80သားမှာအဲရှိနေပေါ့နော်
တေဆုံးသူတွေဟာအလဲရှိုကျေးရွာကဒေသခံတွေဖြစ်ပြီးအမျိုးသား6ယောက်နဲ့အမျိုးသမီး2ယောက်တို့ဖြစ်တယ်လို့ဆိုပါတယ်တေဆုံးနေတဲ့ရုပ်အလောင်း4လောင်းကိုအလဲရှိုကျေးရွာရဲ့တောင်ဘက်ရေကန်ဟောင်းကြီးထဲမှာတွေ့ရှိခဲ့တာဖြစ်ပြီးရွာရဲ့အရှိတောင်တောင်ရွာအပြင်ဘက်မှာ2လောင်းနဲ့ရွာရဲ့အနောက်ဘက်နေရာတချို့မှာ2လောင်းကိုတွေ့ရှိခဲ့တာလို့ပြောပါတယ်စစ်ကောင်စီကကျေးရွာထဲဝင်ရောက်ချိန်မှာထွက်မပြေးနိုင်ပဲပိတ်မိနေခဲ့တဲ့ရွာသားတွေဖြစ်တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်ဒီရုပ်အလောင်းတွေတွေ့ရှိမှုနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရသူကိုဆက်သွယ်ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီပဲရင်မြို့နယ်တဲကကျေးရွာတွေကိုလည်းစစ်ကောင်စီကပြီးခဲ့တဲ့ဒီဇင်ဘာလ2ရက်ကစပြီးနေမြေရှင်းလင်းရေးလုပ်နေတာအခုဆိုတလရှိသွားပါပြီဒီတလအတွင်းဒီပဲရင်မြို့နယ်တဲကကျေးရွာ30နီးပါးကနေအိမ်3000ခန့်မိလောင်ကျွမ်းခဲ့တယ်လို့စစ်ပြေးဒုက္ခသည်တွေကိုအကူအညီပေးနေသူတဦးကပြောပါတယ
်မိရှို့သွားတာအလုံးပေါင်းဆိုရင်အင်ဂျီ3000ကျော်ရှိပါကြည့်ပါ30လောက်ရှိကြအားလုံးကျွန်တော်တို့ကြည့်တာဒီအခြေချမ်းက19ရွာဟိုဘက်က10ရွာလောက်နဲ့ဆို29ရွာ30လောက်ရှိကြဘန်းကန်ကတော့10ရောက်ကျော်15ရောက်လောက်ရှိရဲ့ကြအသက်ကတက်ထားကြတာကကျွန်တော်တို့ဒီတော့ဆို9ဦးလောက်ရှိတော့ပြီမိချို့ပြီးတော့တက်ထားကြတာတချို့ကြတော့လေခဏလို့ဆိုဟိုဖမ်းခေါ်သွားရင်းနဲ့အိမ်မှာအသက်ကြီးပြီးတော့မိချို့ထားကြတာလေအဲ့ဒါမျိုးကျွန်တော်တို့ကြည့်ရတယ်
ဒေသခံပြောတဲ့အရသာတည်ဆုံမှုနဲ့ဖမ်းဆီးခံရမှုတွေနဲ့ပတ်သက်လို့ VOA ကတိကျအတည်ပြုလို့တော့မရသေးပါဘူးဒေသရင်းရှိတဲ့စစ်ပြေးဒုက္ခသည်တထောင်နေပါဟာတောတောင်နေနဲ့ဘုံကြီးကျောင်းနေမှာနေထိုင်နေရပြီးဆန္ဒရိက္ခာအခက်အခဲတွေကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်အခုလိုနေအိမ်တွေမီးရှို့ခံရတဲ့အထက်မှာစစ်ကောင်စီကလေကြောင်းကပစ်ခတ်လို့ကလေးငယ်တွေအပါအဝင်73ဦးတည်ဆုံခဲ့တဲ့လက်ရက်ကုန်းကျေးရွာလည်းပါဝင်ခဲ့ပါတယ်လက်ရှိအချိန်ထိဒီပဲရင်မြို့နယ်တွေကကျေးရွာတွေကိုစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးတွေလုပ်နေပြီးဒေသရင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ရေးတင်းမာနေပါတယ်ခင်ဗျာ
ကုဇော်ဝင်းလိုက်ပါရှင် VOA မြန်မာပိုင်းကနေပြီးတော့နေ့စဉ်ဒီနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ရခိုင်ပြည်နယ်ကအခြေအနေကိုကြည့်ကြရအောင်ပါရှင်ရခိုင်မြောက်ပိုင်းပုံနှကျွန်းမြို့နယ်နဲ့ရသေတောင်မြို့နယ်တွေကနှုတ်ထွက်သွားတဲ့စစ်ကောင်စီခန့်အုပ်ချုပ်ရေးမှုတွေတာဝန်ပြန်ထမ်းဆောင်ကြဖို့အေအေကဆွေးနွေးတိုက်တွန်းခဲ့တယ်လို့သိရပါဗျ။ဒေတာရင်းအုပ်ချုပ်ရေးမရှိလို့ပုပ်ကိုရေးရရေးရွာရေးကိစ္စတွေမှာဒေသခံတွေအခက်ကြုံနေရတာကြောင့်အခုလိုတာဝန်ပြန်ယူဖို့တိုက်တွန်းတာလို့လည်းသိရပါဗျ။အပြည့်အစုံသတင်းပေးပို့ချက်ကိုတော့ကိုစံကျော်ကပြောပြမှာပါရှင်။
ရခိုင်မြောက်ပိုင်းပုံနှကျွန်းမြို့နယ်နဲ့ရတိတောင်မြို့နယ်တွေကအုပ်ချုပ်ရေးမှုတရာကျော်လောက်ဟာစစ်ကောင်စီနဲ့ AA ဖွဲ့တို့ကြားနှစ်ဖက်စလုံးနဲ့အဆင်ပြေအောင်ဆောင်ရွက်ရတာခက်ခဲလာတာနဲ့အသက်အန္တရာယ်နဲ့ဘဝလုံခြုံမှုမရှိတာကြောင့်ပြီးခဲ့တဲ့2022ခုနှစ်နှစ်ကုန်ပိုင်းလောက်ကကိုယ်တဘောနဲ့ကိုနှုတ်ထွက်သွားကြတာပါဒါပေမဲ့လည်းအခုတော့ဒီနှုတ်ထွက်ထားတဲ့အုပ်ချုပ်ရေးမှုတွေကိုပြန်ပြီးတော့တာဝန်ထမ်းဆောင်ကြဖို့ ULAA ဘက်ကဒီအပိုင်းအတွင်းပြောဆိုလာတယ်လို့အုပ်ချုပ်ရေးမှုတူကပြောပါတယ
်အခုကအထမလူကြီးတွေလေဒါမှလူကြီးတွေကဆွေးနွေးကြရတယ်လေကျေရရလို့ကြားရတယ်ကျွန်တော်တို့ကမနေ့ကပြောတာကတော့ပြန်လေးပြီးတော့တာဝန်ထမ်းဆောင်ပေးပါဆိုပြီးတော့ယူအဲ့လိုရတော့အဲ့လိုပြောတာပေါ့ဒီသူတွေဒုက္ခရောက်တော့သူတို့ကဘယ်လိုဖြစ်လဲတော့လေအဲ့လိုမြင်နေတာကိုတွေးနေတာကိုပဲသူတို့လိုက်ပြီးတော့အဲ့လိုအလိုလျောက်အဲ့လိုပြောတာ
အဲ့ဒီဒေတာမှရှိတယ်ပြည်သူတွေဟာခီးသွားလာရေးအပါအဝင်ရုံပိုင်းဆိုင်ရာလုပ်ငန်းတွေအတွက်အုပ်ချုပ်ရေးမှုတွေရဲ့ထောက်ခံစာတွေလိုအပ်ပါတယ်ရကြေးအုပ်ချုပ်ရေးမှုတွေနှုတ်ထွက်သွားပြီးနောက်ပိုင်းမှာဒေသခံတွေအခက်အခဲတွေကြုံလာရမှုတာဝန်တွေပြန်ယူကြဖို့ရခိုင်လက်နက်ကန် AA ဖွဲ့ဘက်ကတိုက်တွန်းလာလို့နှုတ်ထွက်ထားတဲ့အဲ့ဒီအုပ်ချုပ်ရေးမှုကပြောပါတယ
်နှုတ်ထွက်တဲ့နောက်ပိုင်းမှာတော့ခါဘလို့ဖြစ်မှလဲအဲ့လိုပြည်သူတွေကခရီးသွားခရီးလာတွေထောက်ခံကြတယ်မရဘူးလေပြီးအဲလာဝကကိစ္စတွေနဲ့မဲ့ဘူးတော့အင်တာဗျူးတို့ရကြနေတယ်နဲ့မှားကြနေတယ်နဲ့အဲ့လိုပူပေါင်းဖို့ကြောက်သူကြောက်တတ်တွေအဲ့လိုအတီးတော့ခရှိတာပေါ့အဲ့လိုပဲရှိတယ်
ရကြေးအုပ်ချုပ်ရေးမှုတွေနှုတ်ထွက်လိုက်တာဟာစစ်ကောင်စီရဲ့အုပ်ချုပ်ရေးရန်တရားကိုပြက်ပြားစေတယ်ဆိုပေမဲ့လည်းတစ်ဖက်မှာဒေသခံပြည်သူတွေအတွက်အခက်ကြုံရသလိုအုပ်ချုပ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ ULAA ဟာလည်း တရားဝင်အစိုးရမဟုတ်သေးရကြောင်းအုတ်ချုပ်ရည်မှုတွေကိုပြန်လည်တာဝန်ထမ်းဆောင်ဖို့တိုက်တွန်းတာဖြစ်နိုင်တယ်လို့ရခိုင်နိုင်ငံရေးလေလာသုံးသပ်သူဦးဖေတန်းကပြောပါတယ်
ဒီလေအင်းနဲ့ဒီအုပ်ချုပ်ရေးမှုတွေကဆက်ဆံရတာပဲအဲသူကနှစ်သက်ဆက်ဆံရတာကိုတော့အဲ့ဒီမှာပြည်သူတွေကြားမှာဖြစ်နေတဲ့ပြဿနာတွေနော်ဒီကက ULA ကဖြစ်စီရှင်တဲ့ကိစ္စတွေအဲ့လိုဆိုရင်လည်းအုပ်ချုပ်ရေးမှုတွေကိုတာဝန်ပေးရတာပဲအဲ့လိုအုပ်ချုပ်မှုတွေမရှိတဲ့အခါမှာပြည်သူနဲ့ ULA ကြားမှာလည်းအာဒီပေါင်းကူတရားလို့လုပ်ပေးမဲ့သူကမရှိသလိုဖြစ်သွားတာပေါ့။အဲဒါကြောင့် ULA အတွက်ကလည်းဒီအုပ်ချုပ်ရေးမှုတွေကိုငကိုမူလနေရာမှာပြောင်းပြီးတော့တာဝန်ယူရှင်အားဖြင့်ဘုဘက်ကစစ်ကောင်စီဘက်ကပေးတဲ့အခွင့်အရေးတွေကိုလည်းရတယ်လို့မိမိတို့ဘက်ကလည်းပဲအဲဒီလိုကိုအဲ့ဒီအခြေအနေတွေနဲ့ပေါင်းစပ်လို့ဖြစ်စီပေါ့။တခြားလူအခြေအတွေဖြစ်စီအဲလိုတာဝန်ပေးလို့ရတယ်။အဲအဲ့ဒါကြောင့်ပဲသူတို့ဒီတစ်ချက်ကြောင့်ပြောင်းလို့ဆွေးနွေးတဲ့သဘောလို့ကျွန်တော်တို့ယူဆပါတယ်ဟုတ်ကဲ့။
အုတ်ချုပ်ရည်တွေကိုပြန်လည်တာဝန်ထမ်းဆောင်ဖို့တိုက်တွန်းချက်နဲ့ပတ်သက်ပြီးရခိုင်လက်နက်ကင် AA ဖွဲ့ဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုထားတာမတွေ့ရသေးပါဘူး။လက်ရှိမှာတော့စစ်ကောင်စီနဲ့ရခိုင်လက်နက်ကင် AA ဖွဲ့ကြားလူသားချင်းစာနာထောက်ထားတဲ့အနေနဲ့နှုတ်ကပတိနဲ့အပြစ်ရထားကြပါလေ။ဒါပေမဲ့လည်းဒေသခံပြည်သူတွေအနေနဲ့ခီးတွာလာရေးစားနပ်ရိက္ခာနဲ့ဆေးဝါးတည်ယူရေးပိုင်းတွေမှာအခက်ကြုံနေရဆဲဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပါလေခင်ဗျာ
။ကိုစံကျော်ပြောပြသွားတာပါ။မကြခင်မှာတော့အင်ကာညာချန်းတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့တရုတ်မြန်မာနယ်စပ်ဒီကုန်းသွယ်ရေးဂိတ်တွေပြန်ဖွင့်တော့မယ့်အခြေအနေကိုကြည့်ကြရအောင်ပါရှင်။ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာမူဆယ်နယ်စပ်ကကုန်းသွယ်ရေးဂိတ်အားလုံးကိုလာမယ့်ဇန်နဝါရီလ၈ရက်မှာဖွင့်ပေးမယ်လို့တရုတ်ယူနယ်အစိုးရကဒီကနေ့အင်္ဂါနေ့မှာစာထုတ်ပြန်ပါတယ်။ကဲယောဟာကြောင့်၃နှစ်နီးပါးပိတ်ထားတဲ့ဒီဂိတ်တွေကနေကုန်ကားတွေလူတွေပါဝင်ထွက်ခွင့်ကိုတရုတ်ဘက်ကပထမဆုံးအကြိမ်ဖြေလျှော့လိုက်တာလည်းဖြစ်ပါတယ်ဒီအကြောင်းပေးပို့လာတဲ့သတင်းပေးပို့ချက်ကိုတော့အလိမ္မာကပြောပြမှာပါရှင
်ကိုဗစ်ကရောဂါကြောင့်2020ခုနှစ်မတ်လနောက်ပိုင်းကစပြီးပိတ်ထားတဲ့မူဆယ်နယ်စပ်ဂိတ်အားလုံးကိုပြန်ဖွင့်ပေးတော့မယ်လို့ယူနန်ပြည်နယ်ရွှေလီမြို့ပြပရေးရာရုံးကမြန်မာဘက်ကိုအကြောင်းကြားစာပေးပို့လိုက်တာဖြစ်ပါတယ်မန်ဝင်းနန်တော်စင်ပြူပန်းဆိုင်ဒီဂိတ်တွေကိုအခုလJanuary 8ရက်မှာပြန်ဖွင့်ပေးမယ်လို့ရွှေလီမြို့အစိုးရဌာနကအကြောင်းကြားထားကြောင်းမူဆယ်ကုန်တဲ့အတင်းကတာဝန်ရှိသူတဦးဖြစ်တဲ့ဦးမင်းသိန်းက VOE ကိုပြောပါတယ်
။နော်အခုတို့ချီကိုဆောင်ရောက်ထားတာနော်။ဒီမြန်မာနယ်စပ်ခေတ်တွေကို January 8ရက်နေ့ကစပြီးတော့ပြန်လည်ဖွင့်လင့်မယ်။ဒီမူဆယ်နုတဲ့ဒီမှာရှိတဲ့ဂိတ်အားလုံးပြန်လည်ဖွင့်လင့်ပြီးသားဖြစ်သွားမယ်။ကုန်တင်ကားတွေဝင်လို့ရမယ်။လူစည်းကားတွေဝင်လို့ရမယ်။ဆက်ငယ်တွေဝင်လို့ရမယ်။ဖွင့်လာကြီးတွေဝင်လို့ရမယ်။လူတွေဝင်လို့ထွက်လို့ရပါပြီ။လူတွေရောဘလို့ကြည့်ကြတဲ့တပ်ပါပြီးတော့ဝေဆော့လုပ်တယ်ဆိုတော့ဖွင့်တဲ့ဒီကမှာပြပါတယ
်တရုတ်မြန်မာဒုတိယမြောက်နယ်စပ်ကုန်သွယ်ရေးစခန်းဖြစ်တဲ့ချင်းရွှေဟော်ဂိတ်နဲ့ကချင်ပြည်နယ်ကဂိတ်တချို့ကိုတော့တရုတ်နှစ်တစ်ကိုအပြီးမှာဖွင့်နိုင်ခြင်းရှိတယ်လို့ချင်းရွှေဟော်ဘက်ကကုန်သွယ်တအူးကပြောပါတယ်
ဒီလိုအားကြတော့ဒီသူတို့ကသဘင်ချမ်းခရိုင်ဆိုတဲ့ခါကြတော့လေမူဆယ်အဲတဲ့ဟုံကခွင့်မှာသူတို့ကလည်းလိုက်ခွင့်တာအဲကျမတို့ကအမြင်နဲ့အဲ့ဒီဂျီမီနဲ့မခွင့်သေးဘူးလားကျမတို့တော့ဂျီမီတို့ကဒီလိုမျိုးရှိနေပါပြီပေါ့နော်ကျမတို့ကမ်ပိုက်တီးရလိုလိုလောက်ပြီးတော့ရက်လို့မဲ့ဆိုအဲ့လိုမျိုးလေသူတို့ကလမ်းကြောင်းမှာသူတို့ကလောက်ပြီးရတယ်အရေးအားကြတော့သူတို့ကပြောနေနှစ်ပစ်ကူးမလို့ကြားနေလို့လေနှစ်ပစ်ကူကကျမတို့ကျင်းကျော်ရင်20မိနစ်ဆိုတော့လေနားလည်ပါတော့သားကြမယ်
မြန်မာကုန်သွယ်ရေးဌာနရဲ့စည်းရင်းတွေအရဆိုရင်မူဆယ်နယ်စပ်ကနေနှစ်နိုင်ငံအပြန်အလှန်ကုန်သွယ်မှုပမာဏက2020ခုနှစ်မှာအမေရိကန်ဒေါ်လာတန်4800ကျော်ရှိခဲ့ပါတယ်။2022ခုနှစ်မှာတော့တဟုန်တိုးကျဆင်းခဲ့ပြီးအမေရိကန်ဒေါ်လာတန်900ကျော်ပဲကုန်သွယ်နိုင်ခဲ့တာပါ။တရုတ်အစိုးရဟာပြည်နယ်တွေမှာတကြော့ပြန်ကိုဗစ်ကူးစက်မှုတွေကိုဖြေရှင်းနေရပေမဲ့လည်းပြည်နယ်တွေရဲ့ကုန်သွယ်ရေးဆိုင်ရာကိစ္စတွေမှာတော့ဖြေလျှော့ဖို့ကြိုးစားလာပါတယ်။အခုကြေညာချက်မှာတော့ကိုဗစ်စီးကံတွေကိုအသေးစိတ်မဖော်ပြထားပေမဲ့ဖွင့်မဲ့ရက်မှာတော့ကိုဗစ်စီးကံတွေကိုထပ်မံထုတ်ပြန်ပွဲရှိတယ်လို့မြန်မာကုန်သည်တွေဘက်ကခန့်မှန်းထားပါတယ်ရှင
်။အလိမ့်ပါပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့သတင်းစီစဉ်တွေ၊သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကို website စာမျက်နှာဖြစ်တဲ့ bambies.voanews.com မှာအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။ကျမတို့ဒီ VOA မြန်မာပိုင်းကအစီအစဉ်တွေကိုဆက်သွယ်ပြီးတော့အစီအစဉ်တွေအတွက်ဝေဖန်အကြံပေးမယ်ဆိုရင်ဆက်သွယ်ရမယ့် email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ် ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ။အင်္ဂါညချမ်း VUE မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်။ည9နာရီကနေ10နာရီထိထုတ်လွှင့်နေတဲ့အစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့VOA Burmese News ကနေလည်းဓာတ်ရိုက်နှာစင်ကြည့်ရှုနိုင်ကြပါရှင့်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါပထမအဦးဆုံးတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနှာစင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့ဒီ Social Media တွေမှာလူကြည့်များတဲ့ဒီသတင်းအတူတမိနစ်တာသတင်းတူတွေကိုစူးစီးတင်ပြထားတာကိုလည်းထုတ်လွှင့်ဖို့ရှိပါတယ်အခုတော့ကိုအောင်တင်ဆက်နေတဲ့ American နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုနာဆင်ကြည့်ရှုရအောင်ပါ။ American သမ္မတဂျိုးဘိုင်ဒန်ဟာခေါင်းဆောင်ကောင်းအရေးချင်းနဲ့ပြေဝသူဖြစ်တယ်လို့ယူဆတဲ့ကြောင်းပြူးသူတေသနာစင်တာရဲ့လူထုစစ်တမ်းတွေအရသိရပါဗျ။စစ်တမ်းကောက်ယူတဲ့နိုင်ငံအများစုမှာအဲ့ဒီလိုသဘောထားမျိုးတွေ့ရတာပါ။ရုရှားသမ္မတပူတင်ကတော့ယူကရိန်းကျူးကျော်စစ်နောက်ပိုင်းသူ့အပေါ်အကောင်းမြင်ကြတာတွေတဟုန်တိုးကြာဆင်းသွားပါဗျ။ VOE တန်တမန်ရေးရာသတင်းတော့စင်တီစိန်ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါရှင
်။မဖောင်းဆက်နဲ့နိုဝင်ဘာမှာကျင်းပတဲ့အမေရိကန်နှစ်လေရွေးကောက်ပွဲပြီးသမ္မတဂျိုးဘိုင်ဒန်ဟာတရုတ်သမ္မတရှီဂျင်းပင်အပါအဝင်တခြားကမ္ဘာခေါင်းဆောင်တွေနဲ့အာရှခီးစဉ်တွင်တွေ့ဆုံခဲ့ပါတယ
်။ရှီဂျင်းပင်နဲ့တွေ့ပါတယ်။တခြားကမ္ဘာခေါင်းဆောင်တွေထက်သူနဲ့ပိုပြီးအချင်းကြကြဆွေးနွေးဖြစ်ပါတယ်။သူ့ကြောင့်လည်းကျွန်တော်ကောင်းကောင်းသိတယ်လို့သူကလည်းကျွန်တော်အကြောင်းသိပါတယ်။နားလည်မှုလွဲတာလေးမဆိုစလောက်ရှိပါတယ်။လာမယ့်နှစ်နှစ်အတွင်းမှာကျွန်တော်တို့ရဲ့အကန့်အသတ်တွေကဘာတွေလဲ။အရေးကြီးဆုံးထားဖြည့်ရှင်းဖို့ကတော့ဘာတွေလဲဆိုတာကိုအဖြေရှာသွားရပါမယ်။
နှစ်လေရွေးကောက်ပွဲအတွင်းသမ္မတဟောင်းဒေါ်နယ်ထရန့်ထောက်ခံပေးထားတဲ့ Republican ကိုယ်စားလှယ်တွေတိတ်အေးမလှခဲ့ပါဘူး။ဒီချိန်ထဲမှာ Biden ဟာကမ္ဘာရေးခင်းတွေမှာတင့်တော်တဲ့ဆုံးဖြတ်ချက်ချမှတ်သူဖြစ်တယ်လို့အရွယ်ရောက်ပြီးသူဖြန်းပြ58ရာခိုင်နှုန်းကယုံကြည်ကြောင်းဖြူးသူတေသနာစင်တာရဲ့နိုင်ငံပေါင်း18နိုင်ငံကလူထုစစ်တမ်းတွေအရသိရပါတယ်
။ He gets better ratings sort of on a personal level
သူကိုပုံကိုရေးအရလဲအကောင်းပုံမြင်ကြပါတယ် Trump ထက်ဆိုင်သူဟာပိုပြီးအရေးချင်းပြည့်စုံသူလို့လူတွေကမြင်ကြတာပါ Trump ရဲ့မူဝါဒတွေထက်ဆိုင်သူရဲ့မူဝါဒကိုရေဘူးကအဖြစ်ပိုပြီးကြိုက်နှစ်သက်ကြပါတယ်ဥပမာရာသီဥတုဆိုင်ရာသဘောတူညီချက်စာချုပ်လိုမျိုးကိစ္စတွေပါ Biden က Paris ရာသီဥတုဆိုင်ရာစာချုပ်မှာပြန်ပါဝင်ခဲ့ပါတယ်ဒါဟာလူအများကြိုက်နှစ်သက်တဲ့ကိစ္စပါ
ဒါပေမဲ့အမေရိကန်ပြည်ထောင်စုအတွင်းမှာတော့ဘိုင်ဒန်နဲ့ပတ်သက်ပြီးတော့လူထုထောက်ခံမှုအဆင့်ကနိုင်ငံတကာမှလို့မဟုတ်ပါဘူး။ကောက်ယူရရှိတဲ့လူထုစစ်တမ်းအများစုမှာ40ရာခိုင်နှုန်းလောက်သာထောက်ခံမှုရတာပါ။နိုင်ငံတွင်းမှာနိုင်ငံရေးသဘောထားကွဲလွဲမှုတွေရှိတာကြောင့်အမေရိကန်ခေါင်းဆောင်တွေဟာနိုင်ငံတွင်းမှာထက်နိုင်ငံပြင်ပမှာပိုပြီးတော့လူကြိုက်များလေရှိပါတယ်။
people are still
ကမ္ဘာအရေးတွေမှာအမေရိကန်ကတက်တက်ကြွကြပြန်ပြီးတော့ပါဝင်လာတာကြောင့်ဘိုင်ဒန်ကိုလူတွေကသဘောကျကြပါလိမ့်။
ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှိုင်းယှဉ်ရင်လည်းအင်မတန်ကြွားချပါတယ်။ကမ္ဘာရေးရာတွေမှာပူတင်ဟာမှန်မှန်ကန်ကန်ရက်တည်လိမ့်မယ်လို့900ခန့်နှုန်းလောက်သာထင်မြင်ကြောင်းဖြူးစစ်တမ်းအရသိရပါတယ
်။
ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်တဲ့အပေါ်လူတွေကပြင်းပြင်းထန်ထန်ဆန့်ကျင်လာကြောင်းနိုင်ငံတော်တော်များများကစစ်တမ်းတွေမှာရုရှားဟာဘယ်တော့မှမတူအောင်အနေဆုံးအဆင့်ကိုထိုးဆင်းသွားပါတယ်။
သမ္မတဂျိုးဘိုင်ဒန်အနေနဲ့နေတိုးအဖွဲ့အပြင်ယူကရိန်းကိုအကူအညီပေးနေတဲ့ဥရောပသမဂ္ဂတို့နဲ့ပတ်သက်ပြီးလင်းလင်းနက်နက်လက်တွဲဥဆောင်မှုပေးတဲ့အတွက်ကျေးဇူးတင်ကြောင်းပြောသူကမ္ဘာခေါင်းဆောင်တွေထဲမှာပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်လည်းပါဝင်ပါတယ်။ရုရှားကိုသာတုံ့ပြန်ရေးယူရမျိုးမရှိဘူးဆိုရင်ကမ္ဘာဘယ်နေရာမှာပဲဖြစ်ဖြစ်တည်ငြိမ်မှုရှိမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ခင်ဗျာ။
ဒါကတော့ကိုအောင်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ပါဒီအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံမှလည်းကြည့်ရှုနားဆင်နိုင်ကြပါရှင်အခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့တမိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြချင်ပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်နားကပြည်နယ်မှာလေရင်သေးတစ်စင်းလျက်စီးနေတဲ့ဓာတ်ကြိုးနဲ့တိုက်မိပြီးတော့ချိန်နေခဲ့ပေမဲ့လေရင်ပေါ်ပါလာသူနှစ်ဦးနှစ်ဦးလုံးကတော့အသက်ရှင်လွတ်သွားပါတယ်။နေပေါ်မှာတော့တကိုးကြီးဆရာတော်တပါပြန်ဝင်စားတယ်ဆိုတော့ကလေးကိုရှာတွေ့ခဲ့ပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမိနစ်သတင်းတိုလေးတွေကိုမအေးတန်နာကျော်ကစူးစီးတင်ပြမှာပါရှင
်။
အမေရိကန်ပြည်အောင်စုအရှိမြောက်ပိုင်းနယူးယောက်ပြည်နယ်ကရဲတပ်ဖွဲ့ဝင်တွေဘက်ဖလိုမြို့နှင်းမုံတိုင်းနဲ့ဂျုံရတော့နှင်းကြားတဲ့ပစ်ထားခဲ့ရတဲ့မော်တော်ကားတွေကိုလိုက်ရွှေ့နေခဲ့ရပါတယ်နှင်းရက်သွားပြီးတဲ့နောက်မှာရဲတပ်ဖွဲ့အပါအဝင်တာဝန်ရှိသူတွေရှင်းလင်းကူညီရေးတွေအင်တိုင်းအားတိုင်းလှုပ်ဆောင်ခဲ့တာပါပြည်နယ်ရဲတပ်ဖွဲ့ကတောက်ရည်နဲ့အရေးပေါ်စားစရာတွေလည်းလိုက်ပြီးတော့ဝင်းငါပေးခဲ့ပါတယ်ဒီဇင်ဘာလ28ရက်နေ့မှာတော့ဈေးဆိုင်တွေလည်းပြန်ဖွင့်စပြုနေပြီးတော့စားတောက်ဆရာနဲ့လိုအပ်တာတွေဝယ်ခြင်းတဲ့သူတွေဈေးကိုနှိမ့်မုံတွေကဖျက်ပြီးတော့တမိုင်မကလမ်းလျှောက်သွားခဲ့ရပါတယ်။အာထိတ်ဒေတာ A line ကနိုင်ငံရဲ့၃ပုံ၂ပုံစီကိုရောက်လာတော့ညူယောက်ပြည်နယ်အနောက်ခြမ်းကအဆိုးရွားဆုံးခံရတာပါ။ Christmas Day မတိုင်ခင်2ရက်ဒီဇင်ဘာလ23ရက်နေ့တွေကတိုက်ခတ်တဲ့အဆိုးရွားဆုံးစီးနှင်းမုန်တိုင်းကြီးကြောင့်မြန်မာနိုင်ငံကရွှေပြောင်းအခြေချနေထိုင်သူတွေအများဆုံးရှိတဲ့မြို့တစ်မြို့ဖြစ်တဲ့ဘက်ဖလိုမြို့တစ်ခုလုံးလုံးဝလှုပ်ရှားမရဖြစ်သွားခဲ့ရပါတယ်။ဘက်ဖလိုမြို့မှာနှင်းလေးပြည်ကျော်ကျသွားပြီးတော့တမျိုးထဲမှာတင်သေဆုံးသူ20ဦးကျော်ပါတယ်။ဒီရာသီဥတုတန်ကြောင့်နိုင်ငံတလွားမှာဆိုရင်လူအယောက်60မကသေဆုံးခဲ့ရပါတယ်။ရုရှားနဲ့ဆစ်ဖြစ်နေတဲ့ယူကရိန်းရှေ့တန်းတနေရာကယူကရိန်းစစ်သားတွေ2022ခုနှစ်ဒီဇင်ဘာ25ရက်နေ့ခရစ်မတ်ညစာစားကြတဲ့ပုံတွေကိုယူကရိန်းစစ်တပ်ပြန်ကြားရေးကဖြန့်ဝေခဲ့ပါတယ်။ယူကရိန်းသမ္မတဗလိုရီမီယာဇလန်စကီကတော့ရုရှားထိုးစစ်ကိုအန်တူပြီးတော့တူနဲ့တူထွေးပွေရင်းနဲ့ခရစ်မတ်အခါသမယကိုဖျက်ဆီးကြဖို့ခရစ်မတ်အကြိုညမှာပဲပြောကြားထားခဲ့တာပါ။ရုရှားကစွန့်ရင်ဆိုင်ရာအခြေခံအဆောက်အုံတွေကိုပြင်းထန်တာတိုက်ခိုက်နေတာကြောင့်ရဲစစ်တပ်ပြက်လက်နေတဲ့ယူကရိန်းပြည်သူတွေဟာစောင်းတွေအေးတံကိုအပူဓာတ်မရပဲနဲ့ရင်ဆိုင်ရင်းနဲ့ခရစ်မတ်ကိုဖျက်ဆီးခဲ့ကြရပါတယ်။တမန်ချိန်မှာဆိုရင်ယူကရိန်းအများစုကရှီယိုးဆွေရုရှားတွေလိုပဲခရစ်မတ်ကိုဇန်နဝါရီလ9ရက်နေ့မှာအစင်လာအဖြစ်ကျင်းပတတ်ကြပေမဲ့2022ကခရစ်မတ်ယာတီမှာတော့ရုရှားကိုဆန့်ကျင်တဲ့အနေနဲ့နိုင်ငံတကာကခရီးယန်ဘာသာဝင်တွေနီးတူဒီဇင်ဘာလ25ရက်နေ့မှာခရစ်မတ်ပွဲတော်ကိုဆင်နွှဲခဲ့ကြပါတယ်။ယူကရိန်းနိုင်ငံက2022 February လကုန်ပိုင်းမှာရုရှားဝင်ရောက်စစ်ထိုးပြီးခဲ့တဲ့ကအခု Christmas ကစစ်တလင်းမှာပထမအဆုံးကြုံရတဲ့ Christmas ဖြစ်ပါတယ်။ယူကရိန်းနိုင်ငံရဲ့အရှိတ်အချမ်း Kharkiv မြို့မှာဘလို့မှနှိမ့်မြို့စရာမကောင်းတဲ့တင်းကျိုင်းတစ်ခုရှိနေပါတယ်။လူသေးအလောင်းတွေမြုပ်နှံထားတဲ့တင်းကျိုင်းမြေမဟုတ်ဘဲနဲ့မြို့ရဲကအဆောက်အုံတွေနဲ့မြို့ကန်တွေကိုတည်ကြည်ပြည့်စည်စေတဲ့ဒုံးကြီးတွေကိုစွန့်ပစ်ထားတဲ့တင်းကျိုင်းမြေပါ။အဲ့ဒီဒုံးကြီးတင်းကျိုင်းမှာထောင်ထဲချီတဲ့ဒုံးကြီးခွင်းနဲ့အပိုက်စားတွေရှိပါတယ်။ရုရှားကကျူးကျော်စစ်ထိုးနေတဲ့ယူကရိန်းနိုင်ငံတွေက Kharkiv ဒေသမှာရုရှားဘက်ကပစ်ခတ်ခဲ့တဲ့လက်နက်ကြီးကြီးတွေစုစည်းပြီးတော့နောက်တစ်ချိန်ရုရှားတာဝန်ရှိသူတွေကိုတရားစွဲတဲ့အခါမှာတက်တဲ့ဖြစ်နေအသုံးပြုနိုင်မှုတွေထိချက်တည်မဲ့လက်နက်ခွင်းတွေကိုသူတို့တင်ထားတာဖြစ်ပါတယ်။ရုရှားကပြစ်လွတ်ပြီးဟဲကစ်ဒေတာနဲ့ကြာရောက်ခဲ့တဲ့ဒီဒုံးကြီးတွေကြောင့်ကလင်းငယ်44ဦးပါဝင်လူအနည်းဆုံး1900သေဆုံးခဲ့ရတယ်လို့ဒေတာကန်တာဝန်ရှိသူတွေကပြောပါတယ်ပြည်တွင်းနိုင်ငံလီမာမျိုးကအမွေးရမောင်ကိုကိုင်းကိုရဲတွေဝင်ဖမ်းတဲ့မြင်ွေမှာခရစ်စတ်ဝတ်စုံတွေဝတ်ဆင်ထားတဲ့ပီရူရဲတွေကစိတ်ချမွေးရစေရောင်းဝယ်မှုနဲ့တန်တရာရှိတဲ့မိသားစုတစုကိုဝင်ဖမ်းခဲ့တာဖြစ်ပါတယ်။ခရစ်မတ်ယာတိဖြစ်တာကြောင့်အိမ်ကိုဒီဇင်ဘာ18ရက်နေ့ခရစ်စတ်ဝတ်စုံနဲ့ရောက်လာတဲ့သူတွေကိုရဲတွေလိုထင်မှတ်ထားပဲနဲ့ရာဇဝတ်ကိန်းသားတွေအငိုင်းမိသွားပါတယ်။ရဲတွေကစင်တာဖို့နဲ့လက်တက်ငယ်တွေအဖြစ်နဲ့အသွင်ယူပြီးတော့မွေးရစေရောင်းတယ်လို့တန်တရာရှိတဲ့အဲ့ဒီအိမ်ကိုဝင်ရောက်ရှာဖွေခဲ့တာပါ။သူတို့တန်တရာရှိထားတဲ့လူ၄ယောက်လုံးကိုဖမ်းမိပြီးတော့သူတို့အားလုံးကရှီကာဂိုဂရင်ချ်မွေးရစေခိုင်းဝင်နေဖြစ်တယ်လို့ပြောပါတယ်။လူတွေမိတဲ့အပြင်ကုတ်ကဲနဲ့ဆေးကြောက်အပါအဝင်မွေးရစေအမျိုးအစားစုံကိုအိမ်ထဲမှာဖန်ဆီးရမိတယ်လို့ဒေသခံမီဒီယာတွေမှာလည်းဖော်ပြပါတယ်။မွေးရခိုင်းတွေရဲ့ဒူးစရိုက်မှုတွေနဲ့ကြော်ကြားတဲ့တောင်အမေရိကတိုက်နိုင်ငံတွေထဲမှာအိမ်နေချင်းကိုလံဘီယာနိုင်ငံပြီးသွားရင်ပြည်တွင်းနိုင်ငံကကုတ်ကဲဒုတိယအများဆုံးထွက်တဲ့နိုင်ငံဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံမျိုးတော်မှာဒီဇင်ဘာလနဲ့ကျင်းပသွားတဲ့ကလေးတွေရဲ့ဘိန်းတဲ့တစ်သားပြားယဉ်ပြိုင်ပွဲဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံကာရာကက်စ်မျိုးတော်မှာခရစ်မတ်အားလေးကာလအတွင်းပျော်ပွဲရှင်ပွဲသဘောမျိုးကျင်းပတာဖြစ်ပြီးတော့ကလေးတွေကကိုယ်တိုင်လို့ဘိန်းတဲ့တစ်သားပုတ်ပြားယဉ်နဲ့ပါဝင်ပြီးရှင်ပြိုင်ကြတာပါ။က ကရူချာလို့ခေါ်တဲ့ဒီလက်လုပ်ဘိန်းတဲ့တစ်သားပြားရင်တွေဟာတွေ့ရတိုင်းပဲတစ်သားပုပ်ပြားကိုဘိန်းလေးဘိန်းတက်ပြီးတော့လိုရခီးထင်းချောင်းမောင်းနေမှုနွားကိုနှဖားချိုးထိုးသလိုကြိုးတက်ထားတာဖြစ်ပါတယ်။ဘိန်းတဲ့တစ်သားပြားရင်ပေါ်မှာကလေးတွေထိုင်ပြီးတော့ဂုံးပုံကနေအချိန်နဲ့ရှော့ဆင်းကြပါတယ်။အကွေးကောက်လန်းတွေကိုတော့တက်ထားတဲ့ကျိုးဆွဲပြီးတော့ကြွေရတက်ရလောက်ရပါတယ်။နေပညာတိုးတက်နေတဲ့ခေတ်ကြီးဖြစ်လို့ကလေးတွေလည်းဗီဒီယိုဂိမ်းတွေတယ်လီဖုန်းတွေနဲ့အချိန်ကုန်မနေပဲနဲ့အခုလိုမျိုးပြင်ပကမ္ဘာနဲ့ချိတ်ဆက်တဲ့ပြိုင်ပွဲမျိုးကျင်းပတာကမိသားစုတွေကိုလည်းတစုတစည်းရဲ့ဖြစ်စေလို့ပြိုင်ပွဲဖြစ်မြောက်ရေးဥက္ကဋ္ဌကပြောပါတယ်။ဒီတစ်ခါကျင်းပခဲ့တဲ့ပြိုင်ပွဲက17ချိန်မြောက်ကျင်းပတာဖြစ်ပြီးတော့နှစ်စဉ်တိုင်းကလေး300လောက်ပါဝင်ပြီးတော့ဆင်နွှဲကြပါတယ်။အမေရိကန်ပြည်အစု Texas ပြည်နယ် Houston ဒရိတ်ဆန်ရုံကတက်ကြီးလူဝင်ကြီး Rudy Valentino ပါ2022ခုနှစ်ဒီဇင်ဘာလမှာပဲသူအသက်45နှစ်ပြည့်သွားပြီးတော့ဒီလူဝင်ကြီး Rudy Valentino ကမြောက်အမေရိကတိုင်းဒရိတ်ဆန်ရုံနေမှာရှိတဲ့လူဝင်ထီးတွေထဲမှာအသက်အကြီးဆုံးဖြစ်ပါတယ်သူက Houston ဒရိတ်ဆန်ရုံကို1988ခုနှစ်ခေတ်ကရောက်လာခဲ့တာပါ
Males typically don't live as long as females, so it actually is a pretty big deal that Rudy is 45.
အထီးတွေကအမရီလာအသက်မရှိကြပါဘူးတဲ့။ဒါကြောင့်မလို့ Rudy အသက်45နှစ်ပြည့်သွားတာတကယ်ထူးခြားတဲ့ကိစ္စပါ။ရှာရဲလဲကျန်းမာပါတယ်။ငငယ်ကလိုတော့တိတ်ကြီးမြင်မြင်မလုံရှားနိုင်တာကလွဲပြီးတော့ကျန်းနာတွေကောင်းပါတယ်။နေတိုင်းခြံထဲကိုထွက်ထွက်လာပါရင်လို့ Tristan ရော Prime လူလူတရောများတာဝန်ခံကပြောပါတယ်။ရူတီတဲ့အသက်ကြီးရဲ့အသက်50ရေရှန်ရန်ဆိုတဲ့လူဝင်အမကြီးလဲအေဒရိတ်ဆန်ရုံမှာနေတာပါသူတို့နှစ်ကောင်နဲ့အေဒရိတ်ဆန်ရုံကတခြားလူဝင်၃ကောင်ကသူတို့လူဝင်မျိုးနွယ်ရဲ့ကိုစားပြုစစ်ကြည်ရေးတန်တမန်တွေဖြစ်ကြပါ යි ကဘာမှလူဝင်တွေဟာမျိုးတုံးတော့မဲ့အမြင်နဲ့ဆူဆူရွရွကြုံနေရတာဖြစ်ပြီးတော့တဘာဝတွေမှာဆိုရင်သူတို့ကအရှိတောင်အာရှဒေသကအင်ဒိုနီးရှားနိုင်ငံဘော်နီယိုနဲ့ဆူမာထရာကျွန်းတွေမှာပဲတွေ့ရပါတော့တယ်ရှင်
ဒါကတော့မအေးတန်နာကျော်စူးစီးတင်ပြနေတဲ့ social media တွေပေါ်ကလူကြည့်များတဲ့တမိနစ်တူဒီတမိနစ်တာသတင်းဒီအစီအစဉ်ပဲဖြစ်ပါတယ်ရှင်အခုတော့ဒီမတ်ညွညွလင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါဒီတစ်ပတ်အတွက်တော့ဒီနှစ်တစ်ကိုကူးပြောင်းလာတဲ့အချိန်မှာထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာပြည်သူပြည်သားတွေကရောရင်ထဲကဖြစ်လာတဲ့ဘလို့စုမျိုးတွေတောင်းကြပါသလဲမညညလွင်ကနေရာပေါင်းစုံအကြောင်းစုံစီစဉ်မှာတင်ဆက်ထားပါတယ်ရှင
် Should old acquaintance be forgot and ever brought to mind Should old acquaintance be forgot and
နေအောင်တင့်ကုံဆုံးလို့နှစ်တစ်တစ်နှစ်ကိုပူပြောင်းလို့လာပြန်ပါပြီ။ဘယ်လိုနှစ်တစ်ကူမျိုးပဲဖြစ်ဖြစ်နှစ်တစ်ကူချိန်ရောက်ပြီဆိုရင်လူသားအလုံးဟာနှစ်ဟောင်းမှာဖြစ်ပျက်ကြုံတွေ့ခဲ့ရတာတွေအပေါ်ပြန်သုံးသပ်ကြရင်နှစ်ဟောင်းကမကောင်းတဲ့အရာတွေအလုံးနှစ်တစ်မှာထပ်ပြီးမကြုံကြရလေအောင်နှစ်တစ်စုဝင်တွေတောင်းကြပါတယ်။ထိုင်းနိုင်ငံမှာရောက်နေကြတဲ့နေရာပေါင်းစုံကမြန်မာပြည်သားတွေကလည်းနှစ်တစ်ကူချိန်မှာမြန်မာပြည်ကြီးအတွက်မြန်မာပြည်သူပြည်သားတွေအတွက်အခုလိုတောင်းစုတွေပြုခဲ့ကြပါတယ်
။အားလုံးမင်္ဂလာပါ။ဒီနေ့ကတော့ခက်ခဲမျိုးစုံနဲ့ကျွန်တော်တို့ကြုံတွေ့ခဲ့ရပြီးပြီ။ယောဂမျိုးစုံနဲ့လည်းကြုံဖြတ်ခဲ့ရပြီးပြီပေါ့နော်။ဆိုတော့ဒီလိုဒုက္ခမျိုးစုံနဲ့ဒီလိုနှစ်မျိုးမှာကျွန်တော်တို့လာမယ့်2023နှစ်တိမဆိုင်ပြီပေါ့နော်။ဒီလိုမျိုးခက်ခဲမျိုးတွေထပ်ပြီးတော့မကြုံရအောင်ကျွန်တော်ရတဲ့ဒီနေ့ဒီမဆိုင်စုမကတော့ပြလိုက်ပါတယ်။အားလုံးခက်ခဲတွေကိုကြုံပြနိုင်ကြပါစေ။ဘေးရန်မှပြေဝေးကြပါစေလို့ကျွန်တော်ဒီနေ့ဒီမဆိုင်ရဲ့စုမကတော့ပြလိုက်ပါရရှင်။အားလုံးကိုကျေးဇူးတင်ပါတယ်။အားလုံးလည်းချစ်တယ်နော
်။ဒီတော့ဘောဘောအောက်ချတယ်ဗျာ။တော်လာရင်ပါလေ။ပြည်သူတွေကြများလေးတိုက်နိုင်ပါစေလို့တက်ပွေးပါတယ်ခလား။
2023မှာပြောဆွေးနိုင်ကြပါစေ
ကျမချမ်းသာကြပါစေအားလုံးလည်းလူဆန္ဒပြကြကြပါစေ
အားလုံးမင်္ဂလာပါအခုဆိုရင်တော့2022ကုန်ပြီးတော့2023ရောက်ရှိလာပြီပေါ့နော်လူရှင်မှုတွေရှိခဲ့တယ်လို့စိတ်ညစ်ဆရာတွေလည်းအများကြီးကြုံတွေ့ခဲ့ရတယ်ပေါ့နော်လူပဲဖြစ်ဖြစ်နှစ်ဟောင်းကစိတ်ညစ်မှုတွေကိုဖယ်ပြောက်ပြီးတော့နှစ်တက်မှာကျွန်တော်ဘယ်လိုစူးစမ်းကြမလဲကျွန်တော်ပြောအောင်ဘယ်လိုနေကြမလဲမြန်မာနိုင်ငံမှာရှိတဲ့လူသားတွေရောပြီးတော့တစ်ကမ္ဘာလုံးမှာရှိတဲ့လူသားတွေရောပျော်ရွှင်မှုတွေနဲ့ကြုံတွေ့ရပါစေလို့ဆုတောင်းပေးပါတယ်ပြီးတော့ပတ်စံတွေလည်းအများကြီးရကြပါစေလို့ပြောချင်ပါတယ်ခင်ဗျာ
ပြီးမယ်ဒီနေ့ဆိုရင်အကောင်လုံးကျမှာပါဆဲချမ်းသာပါဆဲလို့ဆိုတာပါလေရှင
်မပြောပါဖြစ်ချင်တယ်ဗာပြောချင်တယ်ဆိုတော့23မှာတို့ရွေးကောက်ပွဲလုပ်မယ်လို့ပြောတယ်လေကျွန်တော်တို့ကအတိမတ်မပြည့်ဘူးကျွန်တော်တို့ကပြေးပြီးသားပဲအမေစုမှာမစုရအတိမတ်လည်းမပြည့်ဘူ
းအားလုံးပဲမင်္ဂလာပါခင်ဗျာမြန်မာလူနိုင်ငံသားအပေါင်းအားလုံးနှစ်တင်မှာပျော်ရွှင်နိုင်ကြပါစေ
အားလုံးပဲမင်္ဂလာပါရှင်ကိုလို့ချက်ချမ်းမှာချမ်းသာလည်းနေနိုင်ကြပါစေရှင်
မင်္ဂလာပါကျွန်တော်နာမည်မောင်ကျူပါခင်ဗျာထိုင်းနိုင်ငံမှာထိုင်းစုပြောင်းလုံးသမားတယောက်ပါဆင်အနာရှင်တော်လိုင်းရေးကိုလည်းဆင်အနာရှင်ကိုလည်းတော်လိုင်းလူတယောက်ပါလာမနေ့တည်းမှာကျွန်တော်မြန်မာပြည်သားတွေအားလုံးပါကိုယ်စိတ်နဲ့စိတ်ချမ်းသာကြပြီးတော့လူ့အစားနာပန်းနဲ့မြန်မာလူပြန်ရောက်ကြပါစေလို့ဒီမိုကရေစီလည်းပြန်ရပါစေဆုတောင်းပေးပါတယ်ခင်ဗျာအားလုံးတိုင်းသူပြည်သားအားလုံးတိုင်းသူတိုင်းသားအားလုံးစိတ်ချမ်းသာကြကိုယ်ချမ်းသာခြင်းနဲ့ပြည့်ဝကြပါစေလို့ကျွန်တော်နေ့တည်းမှာဆုတောင်းပေးလိုက်ပါတယ
်အော်လာမင်းအမေ2023မှာဗာလေညီမတို့လူရဆရာပြေးပါပါစေစိတ်ချမ်းမှာကိုချမ်းသာနဲ့ပြေးပါပါစေရှင
်ကျွန်တော်တို့ဒီနှစ်တိတ်ခုမှဆုတောင်းချင်တာကတော့ကျွန်တော်တို့မြန်မာပြည်သူတွေအေးအေးချမ်းချမ်းနဲ့တတရရနဲ့အမေလေးတစ်တုံးကလိုပဲမပူအပူပင်တော့ကမရှိပဲနဲ့မိမိအလုံးကိုမိမိအေးအေးချမ်းချမ်းလှုပ်ချင်လှုပ်ချင်ကြင်ချင်တဲ့လူအခွင့်အရေးတွေကိုပဲအမြန်ဆုံးပြန်ရအောင်လုပ်ချင်ပါတယ်ခင်ဗျာ
တဲ့တဲ့မှာကိုချေးရတဲ့သူနဲ့တွေ့ပါစေပျော်ပျော်ရွှင်ရွှင်နဲ့ဆက်ပြီးတော့ဖြတ်တန်းနိုင်ပါစေ
နေ့တကူစူတောင်းဝေးမယ်ကျွန်တော်ဟိုဒီထိုင်းရောက် trip ပြောင်းမြန်မာပြည်သားတွေလောက်ကန်နေဆင်ပြေပြီးတော့เนาะဟိုမြန်မာပြည်ကိုကောင်းစွာနဲ့ဟိုငြိမ်းချမ်းစွာပြန်နိုင်ပြီးတော့အေဂျင့်နဲ့ဘဝလေးတွေဖြတ်တန်းနိုင်ပါစီเนาะပြီးရင်လောက်ကန်တွေလည်းဆင်ပြေကြပါစီပေါ့ဒီတကူမှာအားလုံးပေါ့ဟိုချမ်းမြေ့သွားနဲ့လောက်ကန်ဒီစင်ပြေပြီးနေထိုင်ရနိုင်ပါစီလို့ဆုတောင်းပါတယ်မြန
်မာပြည်အမြန်ဆုံးချမ်းချမ်းရပါစီလို့ပြောချင်တယ်ရှင်အမေတို့လည်းမြေပြလာစီကျမကြီးကောင်းပါစေ PDL လေးလည်းအားလုံးဘေးကင်းပါစေတိုက်ပွဲတွေလည်းအောင်မြင်ပါစေသိအနာချင်းကြဆုံးပါစေ
ရှင်မြန်မာပြည်အတွက်နှစ်သက်လက်ဆောင်စကားပြောမယ်ဆိုရင်တော့ပြည်သူတွေညီညွတ်ပါစေပေါ့နော်ဒါနဲ့ပြည်သူတွေမင်းကြီးကတော်တော်ကြပါပြီ။အရင်တစ်ခွက်ရောက်နေကြပါလား။အဲ့တစ်ခွက်ကိုဘယ်သူတွေတောင်းယူကြမှာလဲ။ကျွန်တော်ကအခုမှကျွန်တော်နိုင်ငံခြားကိုရောက်တော့ပါ။ဒီနေ့မှကျွန်တော်ရောက်တယ်။ဒီနေ့ပဲအင်တာဗျူးလုပ်ပါလား။ဒါနဲ့သူများတွေမှာအိမ်မီးရှို့ခံရတာဘာများကတော်တော်များပါလား။ဆူဆူထိုင်းငုံကြတဲ့သူတွေတော်တော်များပါလား။အဲ့တော့ကိုတော့စိတ်မကောင်းဘူး။ကျွန်တော်ကသာယာနေရလို့ခင်ဗျာအရင်မှတ်ထက်မှပြရမှာမကောင်းပါဘူး။ဒီနေ့မှတကယ်လို့စိတ်မကောင်းပါဘူး။တို့တက်လေစမ်းပြီးမနော်။ဟုတ်ကျွန်တော်လုပ်ပေးချင်ပါ။ဟုတ်ကဲ့။အားလုံးတဲ့ဖြစ်စ်ပါနော်။ဒီ
2023ကိုရောက်တော့မှဖြစ်စ်မှာအားလုံးပဲစိတ်ချမ်းသာခြင်း၊ကိုယ်ချမ်းသာခြင်း၊ကုသိုလ်တွေရောကြောတာကင်းရှင်းမြတ်ဒီကံကဲရောလာပြီးရအမြဲတမ်းကင်းရှင်းပါလေ။ပြီးတော့ဒီမှာအမြဲဆုံးငင်းချက်ပါစေ၊ဦးချက်ပါစေ။မားရောတမီးလိုပါနော်။ချစ်ချင်တဲ့ဆန္ဒတွေအားလုံးပြည့်စုံပါလေ။အဓိကတော့ကျမ်းမာရေပေါ့နော်။ကျမ်းမာမှာပဲကျမအဖေမင်းတို့လုပ်ချင်တာလေကောင်းတော့လုပ်နိုင်မှာဆိုတော့ဒီကကျမ်းမာလို့ပြောချင်တယ်။ကျမ်းမာရဲ့အားလုံးကိုစိုက်ပါလို့နှစ်သက်မှာ
ရှင်ပါစတောင်းရပါတယ်။ဒီနှစ်တည်းမှာတငယ်ချင်းရေအကုန်လုံးပဲအကုန်လုံးအစဉ်ပြေကြမှာကြပါစေ
။လာမယ့်နှစ်2023ခေတ်မြန်မာနိုင်ငံတော်ကြီးအမြန်ဆုံးအေဂျင့်ပြီးတော့ ကောင်းသောအစိုးရနဲ့တူအမြန်ဆုံးတည်ထောင်နိုင်ပါစေ fighting
အမေ2023နဲ့ပတ်သက်ပြီးတော့ဒီသိမှပြောရှင်ပါစေပြီးတော့မြန်မာပြည်ညီချက်ပြီးတော့အေးရှင်းရှင်းနေရပါစေကျွန်တော်တို့ထိုင်းမှာပြောရတယ်လို့မျိုးမိသားစုတွေလည်းပြောရှင်နေရပါစေဆုတောင်းပေးပါရစေ
နေတီကူမှာပေါ့နော်အမေဆုတောင်းချင်တာတော့ကဘာမြေကြီးမှာပေါ့နော်နေထိုင်ကြတဲ့လူသားအပေါင်းအားလုံးနဲ့တွေ့မြင်မှာနိုင်ငံသားအကွာအားလုံးပေါ့နော်လူသားအားလုံးလည်းအေးချမ်းပါစေပေါ့စိတ်အေးချမ်းကိုယ်အေးချမ်းဖြစ်ပြီးတော့ပေါ့နော်မြန်မာပြည်ကြီးလည်းအမြန်ဆုံးအေးချမ်းပါရပါစေလို့ဆုတောင်းချင်ပါတယ
်တမအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေဟဲ့ဒီ Merry Christmas ပါလေအားလုံးပျော်ရွှင်ပါစေမြန်မာနိုင်ငံကြီးလည်းမြန်သောငြိမ်းချမ်းပြီးတော့လွတ်လပ်ပျော်ရွှင်တဲ့အရင်ဘဝတိုင်းအရင်လိုပုံစံမျိုးပြန်ပြီးရောက်ပါစေလို့ဆုတောင်းပေးပါတယ်နှစ်သက်တော့ Happy New Year
အားလုံးမင်္ဂလာပါရှင်ထားရောက်နေတဲ့ရှင်မြန်မာများကိုနောက်နှစ်ခါမှာပေါ့နော်စိတ်ကြီးကျန်းမာခြင်းကိုယ်ချမ်းသာခြင်းနဲ့ပြည့်စုံပါစေလို့ဆုတောင်းပေးချင်ပါတယ်မိသားစုတွေနဲ့အတူတူငိုလိုမျိုးပဲမြန်မာနိုင်ငံကိုပြန်မယ်ထိုင်းနိုင်ငံကိုလာလည်မယ်အဲ့လိုမျိုးအနေထားမျိုးတစ်ခုရောက်အောင်လဲအမြန်ဆုံးမကြတော့တဲ့ချိန်မှာပေါ့နော်ရောက်တော့မှဖြစ်ပါလေလို့အေဂျင့်နဲ့ပေါ်ပါလေတိုင်းရင်သားပေါင်းစုံနဲ့အတူတူဖြတ်တန်းချင်ပါပြီလို
့ဟုတ်ကဲ့ကျွန်တော်တို့လာမယ့်နှစ်သစ်မှာပေါ့ကျွန်တော်တို့မြန်မာပြည်သားတွေငြိမ်းချမ်းတာယာဟွာပြောတဲ့ခေတ်သစ်မြန်မာပြည်ကြီးကိုတည်ဆောက်နိုင်ပါစေလို့ကျွန်တော်အနေနဲ့ဆုမွန်ကောင်းတောင်းပါတယ်ဗျာအားလုံးနဲ့မြန်မာပြည်သားတွေကြမ်းကြမ်းမှန်မှန်နဲ့စိတ်ချမ်းသာခြင်းကိုယ်ကြီးကျန်းမာခြင်းနဲ့ပြည့်စုံကြပါစေလို့ကျွန်တော်ထပ်ဆင့်ပြီးတော့ဆုတောင်းပေးပါတယ်ဗျာ
ဟုတ်ကဲ့ပါဒီကနေ့ကျွန်တော်ကနေပြီးတော့မှဘူယိုရီတင်းဌာနနေပြီးတော့တင်းမြန်မာပြည်သူပြည်သားတွေအားလုံးကိုကျွန်တော်ကနေပြီးတော့မှနှစ်သစ်ကူစကားအချင်းပြောကြားချင်တာကတော့နှစ်ဟောင်းကုန်ပြီးတော့နှစ်သစ်ကိုကူးတဲ့အချိန်မှာကျွန်တော်တို့မြန်မာပြည်သားအားလုံးစိတ်အကြမ်းမှခြင်းကိုကြီးချမ်းသာခြင်းနဲ့လည်းပြည့်စုံပါသည်နောက်တစ်ခုခုလိုမျိုးဆိုးရွားနေတဲ့စနစ်ဆိုးကြီးတွေကနေပြီးတော့လည်းတပြေးပြေးနဲ့ကျွန်တော်တို့တွေကျော်လွှားနိုင်ပြီးတော့တည်ချမ်းသာရတဲ့နိုင်ငံကြီးကိုအတူတူရရှိနိုင်ပါသေးလို့ကျွန်တော်နေပြီးတော့မှဒီကနေ့ညီမငယ်ဗီရိုနီကာရဲ့ဖွဲမှလာရောက်အားပေးရင်းနဲ့ကျွန်တော်နေပြီးတော့ဆူတောင်းပြုပါတယ်ခင်ဗျာ
ညီမဒီအမြန်ဆုံးငြိမ်းချမ်းပြီးတော့အရင်လိုမျိုးလေးပြန်နေခြင်းနဲ့အမြန်ဆုံးမြင်ခြင်းတွေပေါ့နော်အားလုံးပဲ Merry Christmas ပ
ါကျွန်တော်ရဲ့တကယ်ချင်းမိတ်ဆွေတွေအားလုံးညီမနိုင်ငံသူနိုင်ငံသားအားလုံး2023နှစ်သစ်မှာဘေးရနေကင်းရှင်းပြီးတော့အဆောက်အအုံအဆင်ပြေပါစေလို့ဆုတောင်းပေးလိုက်ပါတယ်။ကျွန်တော်တို့နိုင်ငံသားတွေကိုကျွန်တော်ယုံကြည်ပြီးသားပါ။ဒီစားအနာရှင်စနစ်ဆိုးကြီးတာမရှိဘူးဆိုလို့ရှိရင်ကျွန်တော်အကုန်လုံးအဆင်ပြေအောင်လုပ်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒါကြောင့်မို့2023နှစ်သစ်မှာစင်အနာရှင်စနစ်အမြဲဆုံးကြဆုံးပါစေ။မတရားဖန်ဆီးခံထားတဲ့ကျွန်တော်တို့ရဲ့ညီကောင်မောင်နှမတွေအမြဲဆုံးလွတ်မြောက်ပါစေ။တိုင်းရင်းသားအကုန်လုံးဒန်တို့ရည်တို့နဲ့အဆင်ပြေပြေသာတွေ့ရနိုင်မယ်။နိုင်ငံသားစနစ်သစ်တစ်ခုကိုအမြဲဆုံးဖော်ဆောင်နိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်ခင်ဗျာ။
ကျွန်တော်မေရှိပေါင်းတင်အားလုံးဖေဖော်ဝါရီဝေးကွာပြီးတော့ဒီကက်ကြီးသုံးမနဲ့အများဆုံးလွတ်မြောက်နိုင်ပါစေ။ဒီဆင်းရဲအာနာရှင်စနစ်မှာအကောင်လုံးတိုင်းသူပြည်သားအားလုံးကိုဆင်းရဲစိတ်ဆင်းရဲနဲ့နေခဲ့ရတာကြပါပြီ။ဒီကာလာကြီးကိုတကယ်အားတင်းမိနေကြတဲ့အတွက်လည်းအကောင်လုံးကျေးဇူးတင်ပါတယ်။ကျွန်တော်တို့တိုင်းပြည်မှာတိုင်းသူပြည်သားအားလုံးတိုင်းသားရဲ့လက်တွဲညီပြီးတော့ Federal Democracy ကိုအများဆုံးရရှိနိုင်ပါစေ။ပြီးတော့ဆင်းရဲအာနာရှင်စနစ်လည်းအများဆုံးကျဆုံးပါစေလို့ဆုတောင်းပေးလိုက်ပါခင်ဗျာ။ရေးတော့ပေါ့အားလုံး
ညို့လွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာ2023နှစ်သစ်ကူစုတောင်းတန်တွေကြားခဲ့ရသလိုဒီ2023ခုနှစ်အတွင်းမှာမြန်မာပြည်သူပြည်သားအားလုံးရဲ့မျှော်လင့်ချက်တွေမျှော်မှန်းချက်တွေအိမ်မက်တွေအကောင့်ထည့်ဖို့ပြေဝကြပါစေလို့လည်းဆုမွန်ကောင်းတောင်းပါရရှင်အခုတော့ဒီ COVID-19 မျိုးကွဲသစ်တွေဆက်ပြီးတော့ကူးစက်နေတဲ့အခြေအနေမှာကာကွယ်ဆေးထိုးရေးနဲ့ဒီကိုခံအားနဲ့ပတ်သက်ပြီးကိုခံအားနဲ့ပတ်သက်တဲ့ပညာပေးအစီအစဉ်ကိုတင်ပြခြင်းပါတယ်
လူကိုခံရတဲ့ virus ဒါမှမဟုတ် bacteria ရောဂါပိုးတမျိုးမျိုးဝင်ရောက်လာရင်အရေအတွက်ပွားပြီးတော့ class C တွေကိုတိုက်ခိုက်ပါရင်ဒါကိုရောဂါကူးစက်မှုလို့ခေါ်ပါတယ်ဒီလိုပြင်ပကဝင်ရောက်လာတဲ့ပိုးလေးတွေကိုခန္ဓာကိုယ်ခုခံစင်တကာသိရှိပြီးသွေးဖြူအိုးတွေသုံးလို့ကာကွယ်ရေးနည်းလမ်းနှစ်မျိုးနဲ့ခုခံပါတယ်ပထမတစ်ခုကအလိုလျောက်ပင်ကိုခုခံအားနဲ့ဖြစ်ပါတယ်ဒီမှာဖန်ဆာ cell တွေကအဓိကပါသူတို့ကကိုခံရတဲ့ထိုးပေါက်ဝင်ရောက်လာသူတွေကိုဝါးမျိုးပြီးတော့ဖျက်ဆီးပစ်တာပါဖန်ဆာဆဲတွေကဖန်ယူအစိတ်တောက်တွေကိုဖယ်ရှားဒီလိုမြန်ဆန်ပြီးတော့ထိခိုက်တဲ့နေရာကနေတံပြန်မှုကရောဂါကူးစက်မှုကိုရန်တက်ဒါမှမဟုတ်နှေးကွေးစေပါတယ်ဒါနဲ့တွေမလုံလောက်ပါဘူးဒီမှာသွေးဖြူဆဲတွေလိုအပ်ပါတယ်ခုခံဆဲတွေဖြစ်ပြီးတော့သူတို့ကဇီဝအမတ်သားကိုချိန်ပြီးတော့ရန်သူကိုခွဲခြားသည်ပါတယ် ွေးပြူ cell တွေက virus တို့ bacteria တို့ကိုတိုက်ခိုက်တာပါ ရန်သူဇီဝအမတ်သားကိုတွေ့တာနဲ့သွေးပြူဥတွေအရေအတွက်ပွားလိုက်ပါတယ်ဒီမှာသွေးပြူဥဘေးမျိုးစားကပဋိပစ္စည်းတွေအများကြီးထုတ်ပေးနိုင်ပါတယ်ပဋိပစ္စည်းတွေခန္ဓာကိုယ်အနှံ့လှည့်လည်သွားပြီးတော့ဇီဝအမတ်သားအတိုင်းလိုက်ရှာပိုးတွေကိုအစွမ်းသေအောင်လုပ်နောက်ဖန်းစား cell တွေကဖြောက်ဖြက်ပေးလိုက်တာပါဒီသွေးဖြူတွေကတော့ရန်သူကိုရှောက်ဖွေးပြီးတော့ထိခိုက်တဲ့ cell တွေကိုဖျက်ဆီးပစ်ပါတယ်။ဒီမှာပြဿနာကယောဂပိုးရဲ့ဇီဝအမတ်သားကိုတွေ့တွေ့ချင်းခုခံအားစနစ်ကတုံ့ပြန်မှုနှိမ့်ကွေးတာပါ။ပြန်တိုက်ဖို့ရက်တော်ကြာတယ်လို့ယောဂပိုးတွေတေချာအမြင့်တွေစီဖို့အချိန်ရသွားစေပါတယ်။ကံကောင်းတာကခန္ဓာကိုယ်ကရန်သူကိုမှတ်မိနေတာပဲဖြစ်ပါတယ်။ပိုးကူးဆက်ခံလိုက်ရတယ်ဆိုရင်ပဋိပစ္စည်းတွေနဲ့သွေးဖြူ cell တွေကဒီပိုးကိုမှတ်ထားလိုက်ပါတယ်။ဒီတော့နောက်တစ်ခါဝင်လာရင်တန်းပြီးတော့တိုက်ထုတ်နိုင်ပါ යි ။ယောဂပိုးအစွမ်းမပြနိုင်ခင်ခုခံအားစနစ်ကမြ мян လက်အုံးမှုယူပြီးတော့တိုက်ထုတ်ပါ යි ။ကာဝေဈေးကလည်းခုခံအားစနစ်ရဲ့မှတ်ဉာဏ်ကိုအသုံးချထားတာပါ။ကာဝေဈေးကပိုးကုဆက်အောင်ပနာမဖန်တီးခုခံအားစနစ်ကိုလေ့ကျင့်ပြီးယောဂပိုးကိုပြန်တိုက်ထုတ်ဖို့လက်နဲ့ပြင်ဆင်ခိုင်းထားတာဖြစ်ပါ යි ။ယောဂဖြစ်တဲ့ပိုးဖြစ်ဖြစ်မတန်ဆွမ်းအောင်လုပ်ထားတဲ့ပိုးပိုးနေနေပဲဖြစ်ဖြစ်ခန္ဓာကိုယ်ရဲ့ထည့်လိုက်ပါ යි ။ဒီမှာကာဝေဈေးကလူကိုမဖျားနာစေဘဲနဲ့ခုခံအားကိုပြန်တိုက်ခိုင်းတာပါ။တိုက်ခိုက်မှုကိုတံပြန်မှုပြင်ဆင်တဲ့အနေနဲ့ယောဂဘိုးပြင်ပကဝင်လာတာကိုသတိထားမိမယ်။သွေးဖြူမှတ်ဉဏ်ဆဲလ်နဲ့ပဋိပစ္စည်းကိုထုတ်လုပ်ပေးတာပါ။အဲ့ဒီပဋိပစ္စည်းနဲ့သွေးဖြူဥတွေကအချိန်ကြာလာတာနဲ့အမျှပျောက်သွားတယ်လို့တခါတလေကာဝေဈေးကထပ်ထိုးပေးဖို့လိုအပ်ပါတယ်ရှင
်။အင်္ဂါညချမ်း VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဥတည်မောင်တန်းကပြောပြမှာပါရှင
်ဘုဒ္ဓဘာသာဝင်ဘယ်လာဒဲလို့နိုင်ငံတကာကခေါ်ကြတဲ့ဥဝေဒီသူကိုစစ်ကောင်စီကအင်္ဂါနေ့ကသတိပြန်ချီပွဲချင်းမြလိုက်တယ်လို့ AFP သတင်းကရေးသားပါတယ်မြန်မာမွတ်စလင်လူထုအကြပဋိပက္ခတွေဖြစ်ပွားပြီးတဲ့နောက်ဥဝေဒီသူကိုကမ္ဘာကျော်တိုင်းမဂ္ဂဇင်းကြီးက2013မှာမြန်ဖုံးတင်ပြီးသတင်းရေးသားခဲ့ပါတယ်မြန်မာနိုင်ငံရဲ့ကောင်းကျိုးကိုဆောင်ရွက်ခဲ့တဲ့အတွက်ခုလိုပွဲချင်းမြင့်တာဖြစ်တယ်လို့စစ်ကောင်စီပြန်ကြားရေးအဖွဲ့ကပြောပါတယ်။မြန်မာလွတ်လပ်ရေးစေရထုကိုကျင်းပဖို့ပြင်ဆင်နေတဲ့အချိန်မှာခုလိုပွဲတွေကိုချင်းမြင့်ခဲ့တာပါ။ရုရှားကအီရန်ရဲ့ drone တွေနဲ့ဒီထက်ပိုပြီးတိုက်ခိုက်လာနိုင်တယ်လို့ကာလရှည်ကြစွာလဲတိုက်ခိုက်နိုင်တယ်လို့ယူကရိန်းသမ္မတဇယ်လန်စကီကမနေ့တနင်္လာနေ့ညဗီဒီယိုမိန့်ခွန်းမှာသတိပေးလိုက်ပါတယ်။ဒီကနေ့မှာတော့ဗန်နာရေးနဲ့စစ်ရဲအထောက်အကူပေးဖို့အတွက်ယူကရိန်းနဲ့ဥရောပသမ္မဂတို့ရဲ့ထိပ်သီးအစည်းအဝေးကိုခီဖြုန်မှာကျင်းပခဲ့ပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကဥရောပကွန်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလီယန်နဲ့ဒီနေ့အတွက်ပထမဦးဆုံးချိန်ဖြစ်တယ်လီဖုန်းကနေစကားပြောခဲ့ကြတယ်လို့မနေ့ကထုတ်ပြန်ခဲ့တဲ့ယူကရိန်းသမ္မတရုပ်ထုတ်ပြန်ချက်ကဆိုပါတယ်။အမေရိကန်ပြည်ထောင်စုမှာတော့အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံကြားစစ်ရဲစီမံချက်ပူးတွဲလေ့ကျင့်မဲ့ဆွေးနွေးပွဲတွေကျင်းပပြီးကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတူးချဲ့လှုပ်ဆောင်သွားဖို့စီစဉ်ထားကြောင်းအမေရိကန်အစိုးရထိပ်တန်းအရာရှိတူးက VOE ကိုပြောဆိုပါတယ်။ဒါပေမဲ့နျူကလ িয়ার စီစဉ်ပူးပေါင်းလေ့ကျင့်ဖို့စီစဉ်ထားတာမျိုးတော့မရှိတဲ့အကြောင်းညွှန်ဆိုပါတယ်။အမေရိကန်နျူကလ িয়ার တပ်ဖွဲ့ရဲ့လုပ်ငန်းတွေမှာတောင်ကိုရီးယားနိုင်ငံရဲ့အခန်းကဏ္ဍကိုတိုးမြင့်မှုရွယ်ပြီးဆွေးနွေးနေတဲ့အကြောင်းတောင်ကိုရီးယားသမ္မတယွန်းဆုယူကမနေ့ကတွေ့ဆုံမင်းမြန်ကတခုမှပြောဆိုခဲ့တာကြောင်းအမေရိကန်ပြည်ထောင်စုဘက်ကအခုလိုတုံ့ပြန်ချက်ထွက်ပေါ်လာခဲ့တာပါ။2022ခုနှစ်နိုဝင်ဘာလအတွင်းကျင်းပခဲ့တဲ့အမေရိကန်ရွေးကောက်ပွဲမှာအနိုင်ရခဲ့ကြတဲ့လွတ်တော်အမတ်တွေဒီကနေ့ဒီဇင်ဘာလ3ရက်နေ့မှာစတင်စာချိတ်ဆိုပြီးလွတ်တော်အစ်ကိုခေါ်ဆိုมาဖြစ်ပါတယ်။ဒီလွတ်တော်အစ်မှာညနေတဲ့အမတ်တွေကိုတွေ့ရမှာဖြစ်သလိုအောက်လွတ်တော်ဥက္ကဋ္ဌတင်မြှောက်ဖို့အတွက်လွတ်တော်မှာအမတ်နေရာအနေငယ်အသာစီးရထားတဲ့ Republican Party ကအုပ်စုတွေကြားမှာညှိနှိုင်းဆွေးနွေးနေကြပါတယ်
။ကျေးဇူးတင်ပါတယ်ရှင်။တရင်ချင်းချုပ်ကိုဥတည်မောင်တန်းကပြောပြသွားတာပါ။ဒီကနေ့ညအစီအစဉ်ထုတ်လွှင့်ရေးမှုကတော့အလိမ်ပါပါရှင်။အတံဖန်းအင်ဂျင်နီယာကတော့ Robert Bus ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ PJ Elliot ပါရှင်။ VOA မြန်မာပိုင်းကအင်ဂါညာချမ်းအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့သောရရှင်အားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်။ကျမတို့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ BND ရဲ့အသွေးတွေကနေကင်းဝေးကြပါစေ။ကျမအင်ဂျင်နီယာပါ။
This program has come to you from the Voice of America, Washington.